Welcome to the Voice of America in Burmese.
Mingla nyaja ma shin. VOA American tan ya 2019 khu ne February la 9 ye ja da bri ni nya bai season 2 go American pi rang su myo ro Washington DC ga ni dai yai thon lwin ni ba bi. Line to meter 25 32 50 ne line lat meter 190 lo ga ni na sin nai de lo. VOA Facebook sa myan na ma le thon lwin chain ne de bi ni na sin nai ma le shin.ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါအတက်လူတော်မှဂျက်ဆက်ရှင်ဆိုအမေရိကန်ရှင်နေဂျိုးပြည်ဒီကနေ့ကျန်သစ္စာကျင်းဆိုတော့မှာဖြစ်ပါတယ်တရားစီရင်ရေးဘိုင်းကိုသမ္မတဒေါ်နယ်ထရမ့်ကဝေဖန်တာဟာစိတ်ပျက်အာရုံစရာပါပဲလို့တရားလူတော်ချုပ်တရားသူကြီးဖြစ်သမ္မတထရမ့်အမည်တင်ထားသူကပြောလိုက်ပါတယ်ဂျပန်ဝန်ကြီးချုပ်ရှီဇိုအာဘေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တောက်ကြံနေကြရင်ဝါရှင်တန်မှာပြေဆုံးဖို့ရှိပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းနာဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင့်မြန်ချက်တွေထဲမှာမလေးရှားကနေပြီးတော့ရခိုင်ပြည်နယ်ကဒုက္ခသည်တွေအတွက်ပေးပို့တဲ့အကူအညီတွေမြန်မာအစိုးရစီလွှဲပြောင်းပေးလိုက်တာကိုဘယ်လိုစီမံခန့်ခွဲမှာပါလဲ
အမှန်မှန်တော့ကျွန်တော်တို့ကဒီပစ္စည်းတွေကိုခုနစပရေကနေပြီးတော့တာမတ်ကြီးနဲ့လည်းကျွန်တော်တို့စကားပြောပြီးဒီပစ္စည်းတွေရောက်လာတယ်ရောက်လာရင်တက်မတော့ရေရင်ကကူညီမယ်ကူညီပြီးတော့ဒီဖြစ်တဲ့စစ်တွေကိုကျွန်တော်တို့မျိုးပို့ပေးမယ်ပို့ပြီးတော့အဓိက
ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးရဲ့ပြောကြားချက်နဲ့တူနာဆင်ရမှာဖြစ်တယ်လို့ရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဆွတ်ဆွဲချက်တွေဟာမဟုတ်မမှန်ဆွတ်ဆွဲနေတာဆိုရင်လုံးဝလက်မခံဘူးလို့ရခိုင်ပြည်နယ်အကြမ်းဖက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးရဲ့ပြောကြားချက်ဗတ်တီကန်နန်းတော်ကပုတ်ရဟန်းမင်းကြီးနဲ့အထူးပုတ်ရဟန်းမင်းကြီးရဲ့အထူးကိုယ်စားလှယ်နဲ့ဒေါက်အောင်ဆန်းစုကြည်တို့တွေ့ဆုံပြီးရခိုင်ပြည်နယ်အရေးကချင်ပြည်နယ်အရေးပါဝင်ဗတ်တီကန်နဲ့မြန်မာနိုင်ငံဆက်သွယ်ရေးဆွေးနွေးခဲ့ကြတဲ့အခြေအနေကိုလည်းသိကြရမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင်
အတလူတော်မှဂျက်ဆက်ရှင်ဆာအမေရိကန်ရှင်နေဂျိုးဖြစ်သမရအင်ဖြူတော်မှာဒီကနေ့ကျန်းသစ်စာချင်းဆိုမှာဖြစ်ပါတယ်။အတလူတော်မှာတရက်ကျော်ကြောင်အပြင်းထန်ဆွေးနွေးညွှန်ခွန်ခဲ့ကြပြီးတဲ့နောက်အလာဘားမားပြည်နယ်ဝါယင်းအတလူတော်မှာဆက်ရှင်ကိုထောက်ခံမဲ52မဲကန့်ကွက်မဲ49မဲနဲ့ရှင်နေဂျိုးဖြစ်ခန့်အပ်ဖို့အတည်ပြုပေးလိုက်တာပါ။သူဟာပြီးခဲ့တဲ့နှစ်သမရရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းအဲ့ဒီအချိန်ကသမရလောင်းဒေါ်နယ်ထရမ့်နဲ့တရားမဝင်ရွှေ့ပြောင်းလုပ်ထိုင်မှုကိုစတင်တဲ့သူ့ရဲ့မူဝါဒကိုအစောဆုံးနဲ့အခိုင်အမာထောက်ခံခဲ့သူတွေလည်းတဦးအပါဝင်ပါMr. Sessions ဟာထဲလူတော်အမတ်ဖြစ်နှစ်ပေါင်း20လုခဲ့သူပါ။အလဘာမားပြည်နယ်ရဲ့ရှေ့နေကျုံနဲ့ဖက်ဒရယ်အစိုးရရှေ့နေတူဖြစ်လဲလုခဲ့ပါတယ်။1986ခုနှစ်မှာအဲ့ဒီအချိန်ကသမ္မတရော်နယ်ရေဂင်ကဖက်ဒရယ်တရားသူကြီးတနေရာအတွက်သူ့ကိုအမိစင်းတင်ခဲ့သေးပေမဲ့အရင်ကလူမျိုးရေးဗလိုက်တာတွေရှိခဲ့တယ်ဆိုတဲ့စွဲချက်တွေနဲ့အဲ့ဒီအချိန်ထဲလူတော်ကပယ်ချခဲ့ပါတယ်။
သမ္မတဒေါ်နယ်ထရမ့်ကတရားစီရင်ပိုင်းကိုအပြင်းထန်ဝေဖန်ပြောဆိုတာဟာအာရုံစိတ်ပျက်စရာယုံကြည်ချက်ယုံနေစရာပါပဲလို့တရားလွှတ်တော်ချုပ်တရားသူကြီးအဖြစ်သမ္မတထရမ့်ကအမည်စရင်းတင်သွင်းထားတဲ့ Neil Gorsuch ကပြောလိုက်ပါတယ်။ဗုဒ္ဓနေကဒီမိုကရက်အထက်လွှတ်တော်အမတ် Richard Blumenthal နဲ့နှစ်ယောက်တည်းတိကျတွေ့ဆုံချိန်အတွင်းတရားသူကြီး Gorsuch ကအဲ့လိုပြောသွားတာပါ Mr. Gorsuch ပြောတာကိုအထက်လွှတ်တော်အမတ် Blumenthal ကအများသိအောင်ပြန်ပြောတာဖြစ်ပါတယ် Mr. Gorsuch ပြောစကားရဲ့အတိတ်ပဲအနှစ်သာရဟာအဲ့ဒီအတိုင်းပဲဆိုတာကိုသူ့ရဲ့ယုံကအတည်ပြုထားပါတယ်။သမ္မတထရမ့်ကတော့အထက်လွှတ်တော်အမတ်ဘလူးမန်တော်ရဲ့ဖြောင်းမတ်မှန်ကန်မှုကိုမေးခွန်းထုတ်ထားပုံရတဲ့မှတ်ချက်တစ်ခုကို Twitter ဆာမျက်နှာမှာရေးသားပြီးတော့ Mr. Gorsuch ရဲ့ပြောစကားအပေါ်တုံ့ပြန်ပါတယ်။ American Federal တရားသူကြီးတဦးဖြစ်သူ James Robert ကိုသမ္မတထရမ့်ကတရားသူကြီးတဦးဆိုသူကလို့သုံးနှုန်းပြီးတော့ Twitter မှာရေးတဲ့အပေါ် Mr. Gorsuch ရဲ့သဘောထားကိုမေးမြန်းခဲ့တာပါ။မွတ်စလင်လူများစုနိုင်ငံ9နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်တဲ့Mr. Trump ရဲ့သမ္မတအမိန့်ညွှန်ကြားချက်ကိုဆိုင်းငံ့ထားဖို့တရားသူကြီး Robert ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုကိုရည်ရွယ်ပြီးတခုခုသာဖြစ်ရင်တရားသူကြီး Robert နဲ့တရားရုံးစနစ်ကိုပြစ်တင်ကြဖို့ American ပြည်သူကိုသမ္မတ Trump ကပြောခဲ့တာပါ။လွတ်လပ်တဲ့တရားစီရင်ရေးစနစ်ကို American ခြေကံဥပဒေမှာအခိုင်အမာပြဋ္ဌာန်းထားပြီး Federal တရားရုံးစနစ်ပေါ်သမ္မတတဦးကအပြင်းထန်ဝေဖန်ပြောဆိုတာမျိုးဖြစ်ခဲ့ပါတယ်။
ဟောလိဝုဒ်ရုပ်ရှင်လောကရဲ့ထိတ်တန့် talent agency တခုဟာအော်စကာရုပ်ရှင်ထူးခြားဆုအောင်ပွဲခံပါတီပွဲလုပ်မဲ့အစီအစဉ်ကိုဖျက်လိုက်ပြီးအဲဒီအစား American Civil Liberties Union ACLU နဲ့ International Rescue Committee IRC တို့အတွက်ရန်ပုံငွေရှာပွဲတခုလုပ်ဖို့အစီအစဉ်နေပါတယ်။လူမှုအခွင့်အရေးတိုးတက်ဖို့လှုံ့ဆော်တဲ့အဖွဲ့နဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့တွေရန်ပုံငွေဒေါ်လာ2သိန်းဝန်းလူတန်းမယ်လို့ United Talent Agency UTA ကဗိုလ်ထူးနေမှာကြေညာတာပါ။လူတွေလူတန်းနိုင်ဖို့အတွက်အွန်လိုင်းကနေစုပြီးရန်ပုံငွေထည့်နိုင်မဲ့အစီအစဉ်တစ်ခုကိုလည်း UDA ရဲ့ပရဟိတအဖွဲ့ကကမကထပြုစီစဉ်ထားပါတယ် UDA ရဲ့ထောက်ခံအားပေးမှုတွေကျေးဇူးတင်ပါကြောင်း IRC အဖွဲ့က Twitter မှာပြောပါတယ် Los Angeles မြို့မှာလုပ်မဲ့ရန်ပုံငွေရှာပွဲကို Oscar စုပေးပွဲမတိုင်ခင်နှစ်ရက်လို February 24ရက်နေ့မှာလုပ်မှာပါအမှုပညာဆိုင်ရာလွတ်လပ်ခွင့်ကိုထောက်ခံကြောင်းပြသခြင်းသူတွေမိမိတို့တိုင်းပြည်မှာလူဝင်မှုစန့်ကျင်ရေးအမြင်တွေတိုးလာတာနဲ့အဲ့ဒီအကျိုးဆက်ကြောင်းတစ်ကမ္ဘာလုံးမှာထိတ်လန့်ပွဲတက်ရောက်လာနိုင်ခြင်းအပေါ်စိုးရိမ်ကြောင်းဖော်ပြခြင်းသူတွေကို United Voices စုဝေးပွဲကနေကြိုဆိုပါတယ်လို့ UDA ကပြောပါတယ
်။ IS အဖွဲ့ကိုတိုက်ခိုက်နေတဲ့တပ်ဖွဲ့တွေဟာမိုဆူးနဲ့ရာကာမြို့တွေကို IS အဖွဲ့လက်ထဲကနေနောက်6လအတွင်းပြန်သိမ်းယူဖို့ခံမှန်းထားတယ်လို့အီရတ်မှာရှိတဲ့ American ထိပ်တန်းတပ်မှုတဦးကပြောလိုက်ပါတယ်။ဒီကရစ်မြစ်အရှေ့ပိုင်းကမိုဆူးမြို့ပဲချမ်းကိုအီရတ်တပ်ဖွဲ့တွေထိန်းချုပ်ထားပြီးမကြာခင်မှာပဲမြို့ရဲ့အနောက်ချမ်းကိုထိုးစစ်ဆင်မယ်လို့ခံမှန်းထားပါတယ်
။ That doesn't mean ISIL's gone. They'll still be around. They'll change their nature.
ဒီလိုဆိုတာကြောင့် ISIL အဖွဲ့မရှိတော့ဘူးလို့မဆိုလိုပါဘူး။သူတို့တွေဆက်ရှိနေဦးမှာပါ။သူတို့လောက်ကိုင်းပုံတဘာဝကိုပြောင်းပြစ်ပါလိမ့်မယ်။ဒါပေမဲ့လည်းမိုဆူးနဲ့ရာကာကိုကျွန်တော်တို့ပြန်ရပြီဆိုရင်တော့သူတို့အနေနဲ့ကလီဖိတ်နိုင်ငံတစ်ခုတကယ်ပဲရှိထားတယ်ဆိုတာမျိုးပြောလို့မရတော့ဘူးလို့ American တပ်မှုဒုဗိုလ်ချုပ်ကြီး Stephen Townsend ကပြောပါတယ်။IS အဖွဲ့ကိုတိုက်တာမှာ American နဲ့မဟာမိတ်ဖွဲ့ထားတဲ့ Syria မြေပြင်တပ်တွေဟာတကယ်ရင်ဆိုင်တိုက်ပွဲတွေကိုတိုက်နေတဲ့အဖွဲ့တွေဖြစ်တယ်လို့ဒုဗိုလ်ချုပ်ကြီး Stephen Townsend ကပြောပါတယ်။ Mosul မြို့ဟာ Iraq နိုင်ငံရဲ့ဒုတိယအကြီးဆုံးနဲ့လူဦးရေအထူးထက်ဆုံးမြို့ဖြစ်ပြီး IS စစ်သွေးကြွတွေကသိမ်းပိုက်ထားတာပါ။ IS အဖွဲ့ရဲ့တရားဝင်မဟုတ်ပေမဲ့လက်ရှိမှာမြို့တော်အဖြစ်အုပ်ချုပ်နေတဲ့ Raqqa မြို့ကိုတော့နောက်သတင်းပတ်အနည်းငယ်အတွင်းဝန်းရံပိတ်ဆို့ဖို့ခံမှန်းထားတယ်လို့ညွန်ပေါင်းအဖွဲ့ပြောခွင့်ရတဲ့အူကဗိုလ်တူးနေမှာသတင်းတောက်တွေကိုပြောပြပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရေကနေကြာသပတိညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နှစ်နိုင်ငံစလုံးအတွက်အကျိုးဖြစ်စေမယ့်အပြုသဘောဆောင်ဆက်ဆံရေးတိစောက်သွားဖို့ရည်ရွယ်ထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။တရုတ်သမ္မတရှီဂျင်းပင်စီပြောပို့တဲ့စာထဲမှာသမ္မတထရမ့်ကအဲ့ဒီသဘောထားကိုဖော်ပြထားတဲ့အကြောင်းအင်ဖြူရော်ရဲ့ဗိုလ်တဟူးနေထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။သူရွေးကောက်ခံရတဲ့အတွက်ချီးကျူးခွန်ပြုပါကြောင်းပြောထားတဲ့သမ္မတရှီပြောပို့တဲ့စာအတွက်လည်းမစ္စတာထရမ့်ကကျေးဇူးတင်စကားပြောခဲ့တယ်လို့ထုတ်ပြန်ချက်မှာပါပါတယ်။တရုတ်လူထုအတွက်ပျော်ရွှင်ပွဲနှစ်တကူပွဲတော်ဖြစ်ပါစေကြောင်းနဲ့ဒါယာဝါပြောတဲ့ကြက်နှစ်ဖြစ်ပါစေကြောင်းကိုလည်းသမ္မတထရမ့်ကဆုတောင်းပေးခဲ့ပါတယ်။မစ္စတာထရမ့်ရဲ့စာအတွေ့တရုတ်နိုင်ငံကကျေးဇူးတင်ကြောင်းနဲ့ပူပေါင်းဆောင်ရွက်မြင့်တင်ဖို့နဲ့ဆက်ဆံရေးကိုပိုပြီးတိုးချဲ့တည်ဆောက်ဖို့အမေရိကန်နဲ့လက်တွဲလှုပ်ဆောင်သွားခြင်းမှာကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလူကန်းကဒီကနေ့ပြောပါတယ်။မစ္စတာထရမ့်သမ္မတဖြစ်လာပြီးတဲ့ကဆိုရင်အမေရိကန်နဲ့တရုတ်ခေါင်းဆောင်တို့အခုချိန်ထိတိုက်ရိုက်စကားပြောတာမရှိသေးပါဘူး။ဒါပေမဲ့လည်းနှစ်နိုင်ငံကြားနှိကတဲ့ဆက်ဆံရေးကိုဆက်ပြီးထိန်းသိမ်းထားပါတယ်လို့ပြောခွင့်ရခန့်ကပြောပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းအထူးသဖြင့်ကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့မစ္စတာထရမ့်ကတရုတ်ကိုမကြာခဏဝေဖန်ပြောဆိုခဲ့မှုပါတယ်
။ဂျပန်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုကြားကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေမှာအနီးကပ်ပူးပေါင်းဆောင်ရွက်ခွင့်ရဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကမျှော်လင့်ကြိုးစားနေပါတယ်။နောက်ပြန်တောက်ကြနေမှာဝါရှင်တန် DC မြို့တော်မှာခေါင်းဆောင်နှစ်ဦးတွေ့ဆုံကြတဲ့အခါမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပုဂ္ဂိုလ်ရေးအရာရင်းနှီးမှုရဖို့ကိုလည်းဂျပန်ဝန်ကြီးချုပ်ကမျှော်လင့်နေတယ်လို့လေးလာသုံးသပ်သူတွေကပြောပါတယ်။သမ္မတထရမ့်မြင့်ပစ်ထားတဲ့ပစိဖိတ်ရဲဝန်ဒေသနိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်နေရာမှာနှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်တရက်ချုပ်ဆိုနိုင်ဖို့ဂျပန်ဝန်ကြီးချုပ်အာဘေကလိုလားနေတာဖြစ်ပါတယ်။သမ္မတထရမ့်ကတော့ဂျပန်နဲ့အတူတရုတ်၊မက္ကဆီကိုနိုင်ငံတွေဟာအမေရိကန်နဲ့ကုန်သွယ်ရာမှာအကျိုးမြတ်တွေကိုမမျှမတအသာစီရယူနေကြပြီးတော့အမေရိကန်ရဲ့ကုန်သွယ်ရေးကိုထိခိုက်အောင်လုပ်နေတဲ့နိုင်ငံတွေဖြစ်တယ်လို့ပြောဆိုထားသလိုဂျပန်အစိုးရဟာသူ့ရဲ့ငွေတန်ဖိုးကိုချပြီးပို့ကုန်တွေတုံးမြင့်ထုတ်လုပ်နေတယ်လို့ဆွဆွဲထားတာပါ။လုံခြုံရေးနဲ့ပတ်သက်လို့လည်းပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွင်းမစ္စတာထရမ့်ကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေအနေနဲ့အမေရိကန်ရဲ့အကာအကွယ်ကိုဆက်ပြီးရယူခြင်းနဲ့ဆိုရင်စီးရေးကုန်ကျစရိတ်တွေကိုတုံးမြင့်ကြခံရလိမ့်မယ်လို့ပြောထားပြီးတော့အဲ့လိုမှမဟုတ်ရင်တော့နှစ်နိုင်ငံကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုဖျက်သိမ်းပြီးအမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းမယ်လို့ဂျပန်ကောင်ဆောင်တွေကသတိပေးပြောဆိုထားပါတယ်
။စီးရီးယားနိုင်ငံနဇနာဂါဇီယန်တပ်မြို့ပြင်မှာပေါကွဲပစ္စည်းကီလိုဂရမ်150ကိုသိမ်းမိပြီး IS စစ်သွေးကြွားလို့တန်လျာရှိသူ4ဦးကိုတူရကီအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒိုဂန်သတင်းဌာနကပြောပါတယ်။အသေးခံပေါကွဲတဲ့ကပတ်တွေအဝေးထင်းပေါကွဲရေးဆက်တွေနဲ့တနတ်အများပြားကိုလည်းအစွန်းရောက်ဝါဒီတွေစီကနေရတက်ဖွဲ့ကသိမ်းမိလိုက်ပါတယ်။အဲဒီလူတွေဟာကျန်းဖက်ဝါဒါဆွဲတိုက်ခိုက်မှုကြီးတစ်ခုလုပ်ဖို့စီစဉ်နေတယ်လို့အာဏာပိုင်တွေကယူဆပါတယ်။ဟင်းလင်းပြင်ဒေသတစ်ခုကမြေရောက်ထဲမှာမြှုပ်ထားတဲ့လက်နက်တွေနဲ့ပေါကွဲပစ္စည်းတွေကိုအနံ့ခံခွေးတွေနဲ့ရှာယူနေတာကိုရပ်ယူထားတဲ့ဒီနေ့ဗီဒီယိုထဲမှာတွေ့ရပါတယ်။အစ္စတန်ဘူမြို့ကနက်ကလတ်တခုမှာနှစ်တကူနေကတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အကြမ်းဖက်ဝါဒနှိမ်နှင်းမှုစစ်ဆင်ရေးတွေကိုတူရကီရဲတပ်ဖွဲ့ကအရှိန်မြင့်လုပ်နေတာပါ IS အဖွဲ့ကသူတို့လက်ချက်လို့ပြောထားတဲ့အဲ့ဒီတိုက်ခိုက်မှုမှာနိုင်ငံသားအများစုဖြစ်တဲ့လူ39ဦးသေဆုံးခဲ့ပါတယ် ပြီးခဲ့တဲ့တင်ဘက်ကလည်းပြည်နယ်ပေါင်း29ခုမှာစစ်စင်ရေးကြီးတစ်ခုလုပ်ပြီးအကြမ်းဖက်ဝါဒီအဖွဲ့နဲ့အချိတ်ဆက်ရှိတယ်လို့တန်ရားရှိသူလူပေါင်း850ကိုတူရကီအာဏာပိုင်တွေကဖမ်းဆီးခဲ့ပါသေးတယ်
အာဖဂန်နစ္စတန်မှာနိုင်ငံတကာကြက်ချင်းနေအဖွဲ့ ICRC ရဲ့ရင်တန်းကိုဗိုလ်ဒူးနေကတိုက်ခိုက်ခံရလို့လူသိမ်းဆုံးမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအလုံးကိုယာယီရယ်ဆိုင်ထားလိုက်ပြီလို့ ICRC ကကြေညာပါတယ်အာဖဂန်မြောက်ပိုင်းဂျိုးစဂျန်ပြည်နယ်မှာအဲဆစ်သွေးကြွားလို့တန်တရားရှိသူတွေကခြုံကိုတိုက်ခိုက်တာကြောင့် ICRC ဝန်ထမ်း6ဦးသေဆုံးပြီးတော့2ဦးကိုဖမ်းခေါ်သွားတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ဒဇာဂန်တွေကိုကဲတင်ဖို့နဲ့တန်တရားရှိသူတွေကိုဖမ်းမိဖို့လုံခြုံရေးတပ်ဖွဲ့ကရှာဖွေနှိမ်နင်းရေးစစ်ဆင်ရေးလုပ်နေပေမဲ့လည်းတိုးတက်မှုတစ်ခုခုရှိပြီးဆိုတာမျိုးပြည်နယ်တာဝန်ရှိသူတွေကမပြောသေးပါဘူး။တိုက်ခိုက်ခံရတဲ့ ICRC ဝန်ထမ်းတွေကဂျော့စဂျန်ပြည်နယ်ကအကူအညီလိုတဲ့မိသားစုတွေအတွက်တရိတ်ဆန်စားစာတွေပေးဖို့သွားကြတာဖြစ်ပါတယ်။ဒီဖြစ်အစိုးကြီးကိုပိုးပြီးနှဆိုင်ပြည့်စုံစွာကင်တွယ်နိုင်ရေးအတွက်လက်ရှိချိန်မှာအာဖဂန်နစ္စတန်ကလုပ်ငန်းတွေကိုရပ်ထားလိုက်တယ်လို့ ICRC အဖွဲ့က VOA ကိုပြောပြပါတယ်။ဘာဖြစ်ခဲ့လဲဆိုတာကိုစမ်းစစ်သုံးသပ်ပြီးနားလည်အောင်လုပ်ဖို့အာဏာပိုင်တွေနဲ့ဆက်သွယ်ရေးမပြတ်လုပ်သွားဖို့အာဖဂန်နစ္စတန်ကလုပ်ငန်းတွေကိုဘယ်လိုဆက်လုပ်နိုင်မယ်ဆိုတာမဆုံးဖြတ်ခင်လုံခြုံရေးအခြေအနေတစ်စုံလုံးကိုစမ်းစစ်ဖို့ ICRC အနေနဲ့အချိန်လိုပါသေးတယ်လို့ပြောပါတယ်။
ဥရောပသမဂ္ဂ EU တွေကနေပြည်ထောင်နိုင်ငံနှုတ်ထွက်မဲ့ Brexit ဆိုင်ရာလုပ်ငန်းတွေကိုဝန်ကြီးချုပ် Theresa May အနေနဲ့ဆက်ပြီးလှုံ့ဆော်သွားဖို့ပြည်ထောင်လွှတ်တော်အမတ်တွေဗိုလ်ဒူးတွေကမဲခွဲဆုံးဖြတ်ပြီးခွင့်ပြုလိုက်ပါပြီ။ဗြိတိသျှအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ပေးလိုက်ပြီးဖြစ်တာကြောင့်နှုတ်ထွက်ရေးဆိုင်ရာသတ်မှတ်ချက်တွေရောပါသက်သာဖို့ Brexit ကိုစန့်ကျင်သူတွေကြိုးပမ်းနေတာအရေးနိုင်သွားတဲ့သဘောပါပဲ။မတ်လ31ရက်နေ့မှာစတင်မှုစီစဉ်ထားတဲ့ Brexit အရေးဆွေးနွေးပွဲတွေကိုအချိန်ဆွဲနိုင်စေမယ့်သတ်မှတ်ချက်တွေဥပဒေမူကြမ်းထဲမှာပါဖို့ကန့်ကွက်သူတွေကကြိုးစားခဲ့တာပါ။ဗိုလ်ဒူးနေကမဲခွဲတာမှာတော့ထောက်ခံမဲ494မဲကန့်ကွက်မဲ122မဲနဲ့ဥပဒေမူကြမ်းအတည်ဖြစ်သွားပါတယ်။ဒီဥပဒေမူကြမ်းဟာအခုတော့ House of Lords လို့ခေါ်တဲ့အထက်လွှတ်တော်ကိုရောက်သွားပါပြီ။ရွေးကောက်တင်မြှောက်ခံထားရတာမဟုတ်ဘဲအင်္ဂလန်ဘုရားကျောင်းနဲ့ဗြိတိန်တို့ကခန့်ထားတဲ့လွှတ်တော်အမတ်တွေနဲ့ဖွဲ့ထားတဲ့အထက်လွှတ်တော်မှာလည်း Brexit လုပ်ငန်းစဉ်ကိုအချိန်ဆွဲနိုင်မဲ့ကန့်သတ်ချက်တွေထည့်ဖို့ကြိုးစားနိုင်ခြင်းရှိပေမဲ့ဒီမူကြမ်းအတည်ဖြစ်လာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခတ်ဖြစ်ရာဒေသတွေကမောင်တော်နဲ့ဘူးသီးတောင်အပါဝင်ဒေသတွေလိုအပ်မဲ့နေရာတွေကိုလူသားချင်းစာနာရေးအကူအညီတွေပံ့ပိုးကူညီသွားဖို့မလေးရှားကနေအစားအသောက်နဲ့ဆေးဝါးတန်ချိန်2000ကျော်ပါတဲ့တင်မော်တစီဟာဒီကနေ့မှပဲမြန်မာအစိုးရထံကိုအကူအညီတွေလွှဲပြောင်းပေးရခဲ့ပါတယ်။ဒီထောက်ပံ့တွေကိုရခိုင်ပြည်နယ်အစိုးရကနေတဆင့်ပြိပခတ်ဖြစ်ခဲ့တဲ့ဒေသတွေကနှစ်ဖက်အတိုင်းဝိုင်းကြခွဲခြားမှုမရှိဘဲကုညီမျှဝေသွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးပြည်ထောင်စုဝန်ကြီးကပြောပါရယ်အပြေဆုံးကတော့တိလဝါစိတ်ကံကိုကိုတိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်ရခိုင်ပြည်နယ်မြောက်ပိုင်းပြိပခတ်ဖြစ်ရာဒေသတွေကဒုက္ခသည်တွေအတွက်အစားအသောက်နဲ့ဆေးဝါးအထောက်ပံ့တွေပံ့ပိုးကူညီသွားဖို့မလေးရှားနိုင်ငံကတင်မောတစီဒီကနေ့မှာပဲရန်ကုန်မြို့တီလဝါစိတ်ကန်းကိုဆက်ရောက်လာပါပြီဒီတင်မောကို Food Florida for Myanmar မြန်မာနိုင်ငံအတွက်စားနပ်ရိက္ခအကူအညီလို့နာမည်ပေးထားပြီးတော့မလေးရှားလူမှုအဖွဲ့အစည်းတွေရဲ့အကူအညီနဲ့အစားအသောက်ဆေးဝါးနေ့စဉ်သုံးပစ္စည်းတွေအဝတ်အထည်နဲ့စောင့်စားတဲ့လူသုံးပစ္စည်းတန်ချိန်2300တင်ဆောင်လာတာဖြစ်ပါတယ်ဒီထောက်ပံ့ရေးပစ္စည်းတွေကိုမြန်မာအစိုးရလူမှုဝန်ထမ်းကင်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကလက်ခံရယူခဲ့ပြီးတော့ရခိုင်ပြည်နယ်ကိုပို့ဆောင်သွားမှာဖြစ်ပါတယ်အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မလေးရှားနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွက်အခုလိုမျိုးလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပံ့ပိုးကူညီတဲ့အပေါ်မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ
်အမှန်မှန်တော့ကျွန်တော်တို့ကဒီပစ္စည်းတွေကိုခုနစပရေကနေပြီးတော့တာမတ်ကြီးနဲ့လည်းကျွန်တော်တို့စကားပြောပြီးဒီပစ္စည်းတွေရောက်လာတယ်ရောက်လာရင်တက်မတော့ရင်ရင်ကူညီမယ်ကူညီပြီးတော့ဒီဖြစ်တဲ့စစ်တွေကိုကျွန်တော်တို့မျိုးပို့ပေးမယ်ပို့ပြီးတော့အဓိကမောင်းနှော data affected ပေါ့ဖြစ်ပြက်သွားတဲ့ conflict ဖြစ်သွားတဲ့နေရာလူတွေအားလုံးနဲ့ဆိုင်ပါ
ဒီသင်္ဘောပေါ်မှာတင်ဆောင်လာတဲ့စားနပ်ရိက္ခာနဲ့ဆေးဝါးစုစုပေါင်း$1,000,000+ဟာကိုရခိုင်ပြည်နယ်အတွက်ထောက်ပံ့ကူညီတာဖြစ်တယ်လို့ဒီအကူအညီလွှဲပြောင်းပွဲမှာတက်ရောက်ခဲ့တဲ့မလေးရှားနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒါအပြင်နိုင်ငံတွေကြားယုံကြည်မှုတည်ဆောက်ရမှာဖြစ်ပြီးတော့အကူအညီတွေလွှဲပြောင်းပေးဖို့အတွက်အတူလွတ်တဲ့လှုပ်ဆောင်ရမယ်လို့လည်းသူကဆိုပါတယ်
The handing over is done to the government and the distribution will be done by them. We cannot
ထောက်ပံ့ပစ္စည်းတွေအစိုးရကိုလွှဲပြောင်းပေးလိုက်ပါပြီ။ဖြန့်ဖြူးရေးကိုလည်းသူတို့ကပဲလုပ်ပေးမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့တစ်ချိန်လုံးအဆိုးမြင်နေလို့မဖြစ်နိုင်ပါဘူး။နိုင်ငံတွေကြားမှာယုံကြည်မှုတည်ဆောက်ကြမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နက်နက်နေနေဆိုရင်မကင်ဖြစ်ရတာတွေကိုအလေးနက်ထုတ်ဖို့ပြောဆိုထားပြီးဖြစ်ပေမဲ့လို့ ဒီနေရာမှာနေပြီးဆုံးသွားမှာမဟုတ်ပါဘူး။သူတို့တကယ်ရှိနေတဲ့နေရာမှာဒီပစ္စည်းတွေလွှဲပြောင်းပေးနိုင်မှုအတွက်အတူတကောလက်တွဲဆောင်ရွက်နိုင်ဖို့ကပိုပြီးတော့အရေးကြီးပါတယ
်။ဒီအထောက်ပံ့အကူအညီတွေကိုမကြမီရပ်ပိုင်းမှာပဲရခိုင်ပြည်နယ်ကိုတင်ပို့သွားမှာဖြစ်ပြီးတော့ပြည်ပခဖြစ်ရာဒေသတွေကရခိုင်နဲ့မူဆီလင်အတိုင်းဝဲနှစ်ခုကြားမျက်မျက်တတအကူအညီထောက်ပံ့သွားမှာဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။စားနဲ့ရိတ်ခတင်တင်ပေါ် Nutrition Alliance ဟာရန်ကုန်တီလဝါစစ်ကမ်းမှာထောက်ပံ့ရေးပစ္စည်းတွေပေးအပ်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မွတ်စလင်ဒုက္ခသည်စခန်းတွေစီကိုရိတ်ခတွေပို့ဆောင်မှုဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်။ဒီတင်ပေါ်ပေါ်မှာနိုင်ငံပေါင်း12နိုင်ငံကဆေးပညာရှင်တွေ၊ပညာရေးကဏ္ဍကျွမ်းကျင်သူတွေ၊မလေးရှားနဲ့နိုင်ငံတကာသတင်းတောက်တွေအပြင်မလေးရှားနဲ့နိုင်ငံတကာလူမှုအဖွဲ့အစည်း NGO တွေကကူဆယ်တွေလိုက်ပါလာကြပါတယ်။ဒီတင်ပေါ်မြောက်လာခင်အချိန်အတွင်းမှာပဲဗုဒ္ဓဘာသာမြန်မာဖုန်ကြီးတချို့နဲ့အမျိုးသားရေးလှုပ်ရှားသူလူပေါင်း50လောက်ဟာမြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးမရှိဘူးဆိုပြီးတီလိုဝါစစ်ကမ်းအပြင်ဘက်မှာ3နာရီကြာကြာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီအပေါ်မှာမြန်မာအစိုးရဘက်ကကောမလေးရှားနိုင်ငံဘက်ကပါတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိခဲ့ပါဘူး။ပြီးခဲ့တဲ့နှစ်အောက်တိုဘာလနဲ့နိုဝင်ဘာလအတွင်းဖြစ်ပျက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခရီနောက်ပိုင်းမှာမြန်မာအစိုးရအနေနဲ့ဒေသတွင်းအာဆီယံနိုင်ငံတွေကလူသားချင်းစာနာထောက်ပံ့အကူအညီတွေရယူတာဒါဟာဒုတိယအကြိမ်ဖြစ်ပါတယ်။ဒီမတိုင်ခင်လေးမှာအင်ဒိုနီးရှားနိုင်ငံဘက်ကနေရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းအဝန်အတွက်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲထောက်ပံ့အကူအညီခဲ့တာတွေလည်းရှိပါတယ်ခင်ဗျာ။
ကိုထက်အောင်စုံစမ်းတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့စွပ်စွဲချက်တွေကိုအမှန်တရားပေါ်တဲ့အထိစုံစမ်းဖော်ထုတ်သွားမှာဖြစ်ပြီးမဟုတ်မမှန်စွပ်စွဲတာတွေဆိုရင်လုံးဝလက်ခံမှာမဟုတ်ဘူးလို့ပြောပါရယ်။ဒီအခြေအနေကိုစုံစမ်းဖို့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မနက်ဖြန်ကစပြီးလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တဲ့ဆိုတဲ့နေရာတွေကိုတွားရောက်လေ့လာဖို့ရှိနေပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါရယ်ရှင်။
မြန်မာပြည်ကထွက်ပြေးလာတဲ့ရိုဟင်ဂျာတွေနဲ့တွေ့ဆုံမေးမြန်းမှုတွေကိုဖော်ပြထားတဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစီရင်ခံစာပါဆွဆွဲချက်တွေကိုစုံစမ်းဖော်ထုတ်ဖို့ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ဇန်နဝါရီ10ရက်နေ့မှာအခင်းဖြစ်ပွားရာနေရာတွေကိုတွားရောက်လေ့လာမှာဖြစ်ပါတယ်။ရိုဟင်ဂျာတွေကိုစနစ်တကျညှဉ်းပန်းနှိပ်စက်နေတယ်ဆိုတဲ့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုကော်မရှင်အနေနဲ့တေချာစုံစမ်းဖော်ထုတ်သွားမှာဖြစ်ပြီးမဟုတ်မမှန်တာတွေဆွဆွဲနေတာဆိုရင်တော့လက်သင့်ခံမှာမဟုတ်ဘူးလို့ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ်
။ဒီလူအတိုင်းဝိုင်းနှစ်ခုပြန်လဲပြီးတော့မှသဟသာသာဖြစ်ရတာဒါကျွန်တော်တို့အတွက်အဓိကယဉ်မှန်းချက်ပဲ။တစ်ဖက်ကကြတော့လည်းပဲသူတို့ကဟိုအင်းပေါ်တင်ကိုအကျိုးစီးပွားကိုဦးစားပေးကြတဲ့လူတွေရှိကြတာပေါ့။သူတို့ရဲ့စိတ်ဝင်စားမှုတွေသူတို့ရဲ့အကျိုးစီးပွားတွေဦးစားပေးကြတဲ့သူကြတဲ့အခါကျတော့သူတစ်ဖက်သေးရဲ့ကျိုးစီဝါပြတ်သူကစဉ်းစားတဲ့အခါကျတော့ကျွန်တော်တို့နဲ့ချင်းကပ်ဖို့ကိုယ်လွယ်စွာတာပေါ့နော်ခုနပြောသလိုပါပဲကျွန်တော်တို့က healing process နဲ့သွားတယ်သူတို့ကတော့ဟလာအနာပေါ်မှာအနာထက်အောင်ဒဏ်ရာပေါ်မှာဒဏ်ရာထက်ရအောင်လုပ်တဲ့ပုံစံမျိုးကိုကျွန်တော်မြင်ပါတယ်ဘာဖြစ်ဖြစ်အဲ့ဒါကိုလည်းပဲကျွန်တော်တို့ကဟိုမကောင်းတဲ့အဖြစ်မမြင်ပါဘူးအမှန်အတိုင်းကြည့်ရရင်ကျွန်တော်တို့ကကြည့်ရသလောက်ကျွန်တော်ထိထိရောက်ရောက်အရေးယူဆောင်ရွက်သွားဖို့ကျွန်တော်တို့ဟိုတက်နေတယ်များကျွန်တော်တို့အခွင့်အရေးနဲ့ပေါ့လေကျူစာအထုတ်ပေါ်မှာဖြစ်ပါတယ်အဲတို့ရရရင်ခုနပြောသလိုပေါ့အမှန်တရားမဟုတ်တာတွေကိုပဲပြောနေတယ်ဆိုတော့ဒါကျွန်တော်တို့ကလက်သင့်ခံမှာမဟုတ်ပါဘူ
းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံအိုချာရဲ့အစီရင်ခံစာပါအချက်လက်တွေနဲ့မြန်မာအစိုးရကော်မရှင်ရဲ့ထုတ်ပြန်ချက်တွေကွဲလွဲနေတာပေါ့စိုးရိမ်မကင်းဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရခိုင်ပြည်နယ်မောင်တော်အကြမ်းဖက်မှုအပြီးဖြစ်စဉ်တွေအပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ရမှာမြန်မာအစိုးရကော်မရှင်နဲ့ကုလသမဂ္ဂရဲ့ချင်းကပ်ပုံချင်းမတူသလိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ပုံကြီးချဲ့ထားတဲ့အချက်လက်တွေကိုပဲရွေးချယ်မှတ်တမ်းတင်နေမယ်ဆိုရင်တရားမျှတမှုဆိုတာမရှိနိုင်ဘူးလို့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ်
စုံစမ်းမှုမှန်တယ်များကိုချဲ့လက်ထောက်ဆောင်တာပေးလို့တော့ကျွန်တော်တို့ကမစုံစမ်းစရာဟာလာမလေးလာစရာအရေးမယူစရာအကြောင်းတစ်စက်မှမရှိပါဘူးအဲ့တော့ရတယ်ဘုန်းကပြောသလိုသူတို့ရယူတဲ့သတင်းချက်လက်ကဘလို့လူတွေရှားနေပြီးတော့သူတို့သတင်းချက်လက်ရယူကြတယ်ဒါကျွန်တော်တို့ကစဉ်းစားဖို့ကြိုးပါတယ်အဲ့တော့ဒီလိုအမှားရင်းတွေဘုံကြီးချက်တယ်ပြီးတော့ပြောတဲ့ဥစ္စာတွေကိုပဲရွေးချယ်ပြီးတော့မှတ်တမ်းတင်မယ်ဆိုရင်တော့ဒါဟိုတရားမျှတမှုရှိတယ်လို့ကျွန်တော်တို့က ြောလို့မရဘူးဗျာ
ကုလသမဂ္ဂရဲ့ဆွဆွဲချက်တွေမှာတည်တည်ထောက်ထားတည်တည်ကြကြမပါတာမို့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့စုံစမ်းစစ်ဆေးဖို့အနည်းဆုံးအချိန်နှစ်ပတ်သုံးပတ်လောက်ယူရမယ်လို့ဆိုပါတယ်ရခိုင်ပြည်နယ်မောင်တော်ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖွဲ့စည်းထားတဲ့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုဇန်နဝါရီ31ရက်နေ့မှာတင်ပြရမယ်အစားရက်အကန့်အသတ်မရှိအချိန်တိုးမြင့်ထားတာလည်းဖြစ်ပါတယ်ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုစုံစမ်းဖော်ထုတ်ဖို့သမ္မတအနေနဲ့လည်းစုံစမ်းစစ်ဆေးရေးကော်မရှင်အသစ်တစ်ခုဒီကနေ့ဇန်နဝါရီ6ရက်နေ့မှာဖွဲ့စည်းလိုက်တာပါမြမအစိုးရကဖွဲ့စည်းပေးထားတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အနေနဲ့လည်းရခိုင်ပြည်နယ်ကို5ချိန်တွားရောက်လေ့လာထားပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တာလည်းရှိပါသေးရှင
်မမြင်မြင်ခိုင်ပါရှင်မြမနိုင်ငံမှာရိုဟင်ဂျာမွတ်စလင်လူနည်းစုတွေပေါ်မှာရရဆက်ဆက်ပြုမှုနေတယ်လို့ပုတ်ဟန်မင်းကြီးကဗာတီကန်နန်းတော်ဝိပုစုတောင်းပွဲမှာဝေဖန်လိုက်တာနဲ့တစ်ချိန်နဲ့ပုတ်ဟန်မင်းကြီးရဲ့အထူးကိုယ်စားလှယ်ကတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုသူမရဲ့နေအိမ်မှာလာရောက်တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်အရေးကချင်ပြည်နယ်အရေးပါဝင်ဗာတီကန်နန်းတော်နဲ့မြန်မာနိုင်ငံဆက်သွယ်ရေးတာမတ်ထားရှိရေးတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဗာတီကန်နန်းတော်ကပုတ်ဟန်မင်းကြီးရဲ့အထူးကိုယ်စားလှယ် Archbishop Paul in them ne dong san su ji ye twet song pwe ma ko dai pa win kae de pau yahan min ji ye cardinal yahan min a mat a phit myama nai ngan ga patthama song khat at khan tha ya tu cardinal phong naw ji charles bo ko mat su mon ga sat twe mi myan tha ba de shin
sia the charles bo a cardinal ba
okay ba thu ko sa le ga dong san su ji ne twet song ne lu ti ya ba de di sia ro charles bo ro de lite twa de so ro adika blo a chang ya de swin ni le so da le pyo pya pe ba la shin
adika sia ro cardinal charles bo ne Bangkok ma tadin thong ni de Vatican Holy See ya wa Nuncio Paul Inam bon North Korea tu ne Myanmar Visaro ji mya ye tu de twin mu Father Morris ko new Father Morris new ya pa le bon North Union bi so ni de check ka ro adika ro ne ne 3 ni law shi ba bi Don San Suu Kyi yo pyo tha da Vatican Holy See ne Myanmar ji ne tan ma a pyan na set twe yi ne patet pi lo swin ni ja la le no Vatican tan ma so da tan yong so da ka ba lo paw ma so lo shin 190 nai ngan daw ne set twe shi de le lo shi lo Myanmar ji le be lo myo ma shi de ka ma shi bo yan twe so pi lo swin ni ja ba le
a lo Don San Suu Kyi bat ka yo Myanmar ji ne patet pi lo ba ri mya pyan mi swin ni ba le sia lo
nai ngan yi ba da yi a thu thwe Myanmar ji nai ngan ma လူလူလတ်လတ်နဲ့ဘာသာပေါင်းစုံကိုကူကွယ်နိုင်ဖို့နဲ့လူမျိုးပေါင်းစုံကိုအားလုံးကိုမခွဲမခြားပဲနဲ့အရေးပေးနိုင်ဖို့ရန်ကိစ္စနဲ့ပတ်သက်လို့ဆွေးနွေးတယ်ဆွေးနွေးရတဲ့မှာလည်းပဲဒီပြည်တွင်းမှာဖြစ်နေတဲ့အဖြစ်အပျက်တွေပေါ့နော်ရခိုင်မှာပဲဖြစ်နေနေသည်ကချင်ပြည်နယ်မှာပဲဖြစ်နေနေတော့စစ်ဆိုတာပြောရပါစစ်ဆိုတာဘယ်တော့မှကောင်းနိုင်တဲ့အရာမဟုတ်ဘူးနော်တိုက်ခိုက်နေတဲ့လူတွေကတရားစစ်လို့ပြောပေမဲ့စစ်ဆိုတာပဲစစ်မှမတရားပဲလို့လဲဆိုတော့ကြားမှာပြည်သူပြည်သားတွေအမျိုးသမီးတွေကလေးတွေဒုက္ခရောက်နေတယ်အဲဒါကြောင့်မို့ဒီမြန်မာပြည်မှာလည်းပဲပေါ့ဒီလုံးနေနဲ့အ мян ဆုံးစစ်များရဆဲပြီးတော့ငင်းချမ်းယူရဖို့ရန်အဲ့ဒါနဲ့ပတ်သက်လို့လည်းပဲပြောကြသေးပါတယ်
မနေ့ကဗာတီကန်နန်းတော်မှာစုဝေးပြုလုပ်တဲ့ဒီဝိပုစုတောင်းပွဲမှာပုပ်ဟမ်မင်းကြီးဖရန်စစ်ကမြန်မာပြည်နဲ့ပတ်သက်ပြီးတော့အဓိကသူစုတောင်းပေးဖို့ဆိုပြီးတော့ပြောသွားတာရှိပါတယ်မြန်မာပြည်ကရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးတော့ဆိုတော့ဆရာတော်တို့တွေ့ဆုံတဲ့အခါမှာဗာတီကန်ဘက်ကသတင်းစကားပားလိုက်တာမျိုးခုနပြောလို့ဒီပုပ်ဟမ်မင်းကြီးရဲ့ဒီထက်သွင်းစုတောင်းပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တာမျိုးရောရှိပါလားဆရာတော်
ဒါဆန်းစစ်ဆွေးနွေးတာတွေမှာတော့မပြောဖြစ်ဘူးပြောတာဘယ်တော့ပြောလဲဆိုဒီ Christmas message မှာ Urbi or Orbi ဆိုတဲ့တွေမှာဒီမြန်မာပြည်မှာသူတပြင်းချင်းပြည်နယ်ရောရခိုင်ပြည်နယ်ရောဖြစ်ပျက်နေတဲ့အရာတွေပေါ်မှာသူတပြင်းလူမှုရေးရလို့အချက်များတွေကိုဝိုင်းဝန်းပြီးတော့on the human basic needs ပေါ်လာသူဝိုင်းကူညီဖို့နဲ့ဒီမတူညီတဲ့ယုံကြည်ခြင်းတွေမှာမတူညီတဲ့လူမျိုးတွေမှာပေါ့နော်မြန်မာတာတာနဲ့သဘောတူနေအတူတူနေနိုင်ကြဖို့ဆိုတော့ရှင်းဖြစ်နေတဲ့ပြဿနာကိုရှင်းရှင်းမွန်းလဲဆိုပြီးတော့ယာမင်းကြီးကအဲဒီ Christmas message မှာတစ်ခါပြောခဲ့တယ်။ဇန်နဝါရီလအစမှာလည်းပဲယာမင်းကြီးကတန်မတ်တွေနဲ့ဆူယုံတဲ့အခါမှာလည်းပဲဒီတန်မတ်တွေကိုမြန်မာပြည်နဲ့ပတ်သက်လို့နာမည်ပါထုတ်ပေါ်ပြီးတော့ပေါ့နော်။မြန်မာပြည်မှာငြိမ်းချမ်းနိုင်ဖို့ရန်အတွက်ဆိုပြီးတော့သူတစ်ခါပြန်ပြီးတော့ပြောခဲ့ပါတယ်။မနေ့ကလည်းတစ်ခါပေါ့နော်ဒီဟာမှာ General Audience မှာသူကိုယ်တိုင်ကဒီရင်ပြည်မှာဖြစ်ပျက်နေတဲ့ဟာတွေအတွက်ဒုက္ခတွေတွေအတွက်အထူးဆုတောင်းပေးကြဖို့ပေါ့သူတို့တော့ဒီမှာပြည်လဲလက်မခံဘင်္ဂလားဒေ့ရှ်ကလည်းလက်မခံနေရာမဲ့ဦးမဲ့အိမ်မဲ့ဖြစ်နေတဲ့လူတွေအတွက်အထူးတတိယဆုတောင်းပေးပြီးတော့တိုင်းနိုင်ငံတည်နိုင်ငံသားတွေအားလုံးပဲ international community နဲ့ဝိုင်းဝန်းပြီးတော့ကူညီပေးဖို့ရန်အတွက်ဆိုပြီးတော့ရဟမင်းကြီးကအားပေးခဲ့တယ်ပေါ့နော်
ခုဒီဒေါန်ဆန်းစုကြည်နဲ့ဗာတီကန်ကအထူးကိုယ်စားလှယ်ပါဝင်ဆရာတော်တို့ဘာတွေ့ဆုံခဲ့တဲ့ဆွေးနွေးမှုအပေါ်မှာဆရာတော်တို့အနေနဲ့ကျေနပ်အားရမှုရှိပါလားဆွေးနွေးပွဲကနေရှေ့ဆက်ပြီးတော့ဗောနော်ဘလို့လုပ်ငန်းစဉ်တွေဆက်သွားမယ်ဆိုတဲ့ဆုံးဖြတ်ချက်တွေကိုချနိုင်ခဲ့ပါလားဆရာတော်
ဆွေးနွေးအပိုင်းမှာကြည့်ရတဲ့ဆွေးနွေးအတော့ပဲအားရစရာကောင်းတယ်ဒေါန်ဆန်းစုကြည်အနေနဲ့ဒီဗာတီကန်နဲ့မြန်မာပြည်နဲ့တန်မှဆက်သွယ်ရေးနဲ့ယုံထားဖို့ကိစ္စကိုသူအနေနဲ့အများဆုံးဆောင်ရွက်ပေးမယ်ဆိုပြီးတော့သူအားရပါရနဲ့ပြောသွားတယ်ကောင်းမှုဆိုဝန်တာဆိုနဲ့ခံစားရတယ်ပေါ့နော်အဲအများဆုံးလည်းဖြစ်လာမယ်လို့လည်းဆရာတော်အနေနဲ့ယုံကြည်တယ်လေ
ဟုတ်ကဲ့ဆရာတော်ဖြည့်ပေးတာကျေးဇူးများရွယ်တင်ပါတယ်ရှင
်ကောင်းပြီကောင်းပြီ thank you နော်
ဗာတီကန်အထူးကိုယ်စားလှယ်နဲ့ဒေါအောင်ဆန်းစုကြည်တို့ရဲ့တွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်ခဲ့သူကာဒီနယ်ဖုန်းတော်ကြီးCharles Bogo Masumon ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုလိုဗာတီကန်နဲ့မြန်မာနိုင်ငံသားတန်တမန်ဆက်သွယ်ရေးထူထောင်ရေးမြန်မာနိုင်ငံငြိမ်းချမ်းရေးပေါ်ဆောင်မှုတွေအပေါ်မှာအမြင်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်ဆိုတာကိုမြန်မာသမ္မတရုံပြောခွင့်ရဦးစောထေးကလည်း VOE မြန်မာပိုင်းကိုအတည်ပြုပါတယ်ရှင်အခုတခါတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဘက်ကိုအလှည့်ပေးပါရစေချင်းနဲ့ရခိုင်နိုင်ငံရေးအင်အားစုတွေကသူတို့ပြည်နယ်တွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးဘူးဆိုရင်အပြစ်ရစဲရေးသဘောတူစာချုပ် NCA အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုရက်ရွှေ့ဆိုင်ဖို့တောင်းဆိုလိုက်ကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီလ6ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုဒီလကုန်မှကျင်းပဖို့ရာထားကြောင်းဆုံးဖြတ်ခဲ့တယ်လို့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အတွက်အစဉ်အသင့်မဖြစ်သေးကြောင်းလည်းဆုံးဖြတ်ထားပါတယ်ဒီလိုဆုံးဖြတ်ထားတဲ့အပေါ်မှာချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အတွေ့အမှုစလိုင်းကျဲဝဗစ်ချောင်းကပြောဆိုပါတယ
်နိုဝင်ဘာလကတည်းကကျွန်တော်တို့ဒီ share left နဲ့ဒီကျွန်တော်တို့ချင်းပါတီနဲ့အော်ဆီယက်အော်ဘီကတော့တေချာကိုကျွန်တော်ကပြင်ချင်ချာပြီးသားအခုကအဲ့လိုအကြောင်းပြချက်ဆက်သက်လို့ပြောချင်ရောကယူဆတဲ့
NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ်ရဲ့နိုင်ငံရေးလမ်းပြမြေပုံမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုံခြုံရေးဆိုင်ရာပြည်လဲပေါင်းစည်းရေးကိစ္စစတာတွေကိုညှိနှိုင်းဆွေးနွေးသဘောတူပြီးမှပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပဖို့သဘောတူထားတာဖြစ်ပါတယ်ဒါကြောင့်ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုရွှေ့ဆိုင်းဖို့အတွက်လည်းချင်းမျိုးသားဒီမိုကရက်တစ်ပါတီကတောင်းဆိုပါတယ
်။ NCA ရဲ့ဆာချောက်ရဲ့ရောဘစ်အတိုင်းကိုကဒီဟာကအဆင့်လေးမှာတော့အမေကိစ္စအဆင့်3ကအမျိုးသားချင်းကိုလောအမေကိစ္စအဲ့ခါကျတော့အဆင့်3မပြီးရင်အဆင့်လေးကိုမလောက်တင်ဘူးလေ။အဆင့်3ကိုလောက်ဖို့ချင်မရှိဘူးဆိုစအရှင်းလေးကိုမလုပ်နိုင်ဘူ
း NCA လက်မှတ်ရေးထိုးအောင်မှာပါဝင်ထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဘိုကော်မတီဝင်ဒေါ်မြအားစာလင်းကလည်းပြည်တော်စုငြိမ်းချမ်းရေးညီလာခံကိုရွှေ့ဆိုင်းတင်ကြောင်းအခုလိုပြောဆိုပါတယ
်အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲပြီးမှပဲကျမတို့ကဒီ UPC ကိုကျမတို့တွားချင်ပါတယ်ဘာဖြစ်လဲလဲဆိုလို့ချင်ရင် UPC ဟာဆိုလို့ချင်ရင်အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲမှာရလာတဲ့အချက်တွေအပေါ်မှာမူတည်ပြီးမှသာလျှင် UPC မှာဆွေးနွေးရမှာဖြစ်လို့ဒီလိုဆွေးဆိုင်ခွင့်ရအတွက်ကျွန်တော်တို့ပြောအပ်ခြင်းဖြစ်ပါတယ
် NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတပ်ဦး CNF ကတော့ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်ရင်လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးဖို့အတွက်အချက်အလက်ပြည့်စုံရှိမှာမဟုတ်ကြောင်းနဲ့ဒါကြောင့်ညီလာခံတက်တဲ့မတက်တဲ့ကိုပြန်လည်စဉ်းစားရမှာဖြစ်ကြောင်းလည်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုတော့ကရင်လက်နက်ကိုင်အဖွဲ့တွေကကရင်ပြည်နယ်နဲ့တရင်းသာရီတိုင်းဒေသကြီးမှာကျင်းပထားပြီးရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ပအိုးလက်နက်ကိုင်အဖွဲ့တွေကရှမ်းပြည်နယ်မှာကျင်းပဖို့ရှိနေတယ်လို့ပဲခူးတိုင်းဒေသကြီးအတွင်းမှာလည်းကျင်းပဖို့ပြင်ဆင်နေပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတမရဦးသိန်းစိန်တာဝန်ယူစဉ်2016ခုနှစ်ဇန်နဝါရီလမှာစတင်ကျင်းပခဲ့တယ်လို့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရတာဝန်ယူချိန်2016ခုနှစ်ဩဂုတ်လကုန်ပိုင်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအမည်နဲ့ကျင်းပထားပြီးဖြစ်ပါတယ်
ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေကိုစာရိုက်ကနေပေးပို့လိုတဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ burmese@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆက်ကဏ္ဍတွေကတော့ကျမ်းမာရေး၊ဥဟောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလှော်ကဏ္ဍမှာနားဆင်ရမှာကမွန်ပြည်နယ်ကတိုင်းရင်းသားတွေစုပေါင်းပြီးပြည်ရင်းစစ်ရဲစဲရေးတောင်းဆိုခဲ့ကြတဲ့အကြောင်းနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုလည်းနားဆင်ကြရမှာပါရှင်။ဒီလိုစီစဉ်တွေကအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့အစဉ်သင့်စီစဉ်ထားတဲ့အစာအသောက်တွေနဲ့ကျန်းမာရေးအန္တရာယ်အကြောင်းကိုသိကြရမှာပါ။အစာအဆုံးဝယ်ချမ်းပြင်ဆင်ချက်ပြုတ်မနေရပဲအလွယ်တကူချက်ချင်းစားတောက်နိုင်တဲ့အသင့်လုပ်ထားတဲ့အစာအသောက်တွေကိုစသုံးဆွဲသူတွေများလာတာကြောင့်ကျန်းမာရေးဆိုးကျိုးဖြစ်စေနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။အသင့်လုပ်အစာအသောက်တွေကြောင့်ဘလို့ကျန်းမာရေးဆိုးကျိုးတွေဖြစ်စေနိုင်တယ်လဲဆိုတာကိုအထွေထွေဆေးကုသမှုသမတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲတမတော်ကြီးဒေါက်တာမင်းစိုးခင်ဗျာအသင်းလှုပ်ထားတဲ့ဒီအစာအသောက်တွေနဲ့ပတ်သက်ပြီးတော့ဒီကျန်းမာရေးဆိုင်ရာပြဿနာတွေရှိတဲ့အခါမှာဆရာကြီးမြန်မာနိုင်ငံမှာဒီအသင်းလှုပ်ထားတဲ့အစာအသောက်တွေကြောင့်ကျန်းမာရေးပြဿနာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီ
းအသင်းအစာတွေနဲ့ပတ်သက်လို့ကတော့အလွယ်တကူစားတော့နိုင်တာပေါ့နော်ဖြစ်ဖြစ်ဖို့အတွက်မအားတဲ့သူတွေဆိုလို့ရှိရင်အသင်းအစာတွေကိုပယ်ယူစားသုံးစားဆိုတာတော့အချိန်ကုန်တတ်တာပြီးစင်ပြေတဲ့အတွက်ကြောင့်ဘယ်နောက်ပိုင်းမှာအသင်းသားအစစာကြီးပို့ပြီးတော့ဒုကြိုက်ရလာကြတာတွေ့ရတယ်။အခုမြန်မာနိုင်ငံမှာဆိုလို့ရှိရင်ဟော့တော့တို့ဟမ်ဘာဂါတို့အဲ့ဒါမျိုးကြီးစားရတယ်များလာတယ်။နောက်ထုတ်ထားတဲ့အာလူးကျော်တို့ဒီလိုစည်းလိုမျိုးပြီးတော့ခေါက်ဆွဲအဲ့လိုမျိုးလည်းတကူစားသုံးနိုင်တဲ့အစားအစာကြီးရရှိလာပြီးဖြစ်တာပေါ့။အဓိကကတော့ဒီအစားအစာကြီးစားရဆိုလို့ရှိရင်တို့ကအစီဓာတ်ကများတယ်နည်းအဓိကတော့ဘွာလာနိုင်တဲ့နေထိုင်မျိုးရှိပါတယ
်။ဟုတ်ကဲ့။
ဒါပြီးတစ်ခါလေးကြရင်ပတင်စားအစားအစာတွေမှာတာရှိခံအောင်ဟုတ်အနံ့ရတာကောင်းအောင်ဓာတုပစ္စည်းထည့်တာပေါ့နော်။အဲ့လိုဓာတုစီးပွားတွေသုံးဆတဲ့အတွက်ကြောင့်ကျန်းမာရေးနဲ့ပတ်သက်တဲ့ဆိုးကျိုးတွေဖြစ်ပွားလို့ပါနိုင်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အဓိကပြဿနာကတော့အစီများတာနဲ့ဓာတုပစ္စည်းတွေများတာပေါ့ဆရာနော်
။ဘွာလာနိုင်တဲ့အတွက်ကြောင့်မဟုတ်ကဲ့။အဲ့တော့အစီများတဲ့အတွက်ကြောင့်ဘွာလာတဲ့အခါကျလို့ရှိရင်ဘဝလုံးချင်းဖြစ်တဲ့အတွက်ကြောင့်မလို့သူထဲမှာအစီပိတ်မယ်နှလုံးသွေးကြောချင်းယောဂါတို့ခုနောက်သွေးကြောပိတ်ပြီးတော့လိဖက်တဲ့ယောဂါတို့အဲ့ဒါမျိုးဖြစ်တာနေတယ်နောက်တစ်ခုကတာစီဆံမှုအတွက်သွန်ဆွဲထားတဲ့ဓာတုသေးွားတွေကြောင့်မှချင်းအသေးကိုအစိတ်တော့ဖြစ်တဲ့အတွက်ကြောင့်မလို့အသေးပြစီနိုင်နေတောက်ကဖြစ်ခဲ့တဲ့ကြမလို့တောက်ကပြစီနိုင်နေအစာရင်နဲ့ဥလန်းတော့မှဆိုရင်လည်းကင်ဆာယောဂါမျိုးဖြစ်ပေါ်နိုင်နေဒီတဲ့အခါကျလို့ချင်းတာစီဆံမှုအတွက်စားရတယ်တခါကျရင်ပိုထက်တာမျိုးရှိတယ်စားရများရင်သူယောဂပုံပြီးတော့ဆိုးနိုင်တ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအသင်းလှုပ်ထားတဲ့အစာအသောက်တွေကြောင့်ဒီကျန်းမာရေးအန္တရာယ်မရှိအောင်ပေါ့ဆရာနော်ဘယ်လိုကာကွယ်နိုင်မလဲဆရာ
အသင်းစားအစာအစာတွေကတော့တစ်ခါတလေပဲစားရမျိုးပဲကောင်းပါတယ်အမြဲတမ်းတကယ်တမ်းစားသုံးသင့်တာတော့ကိုယ်တိုင်ချက်ပြုတ်ပြီးစားမယ်တကယ်လက်လက်ဆက်ဆက်သဘာဝအစာအစာတွေအသားတွေကိုစားမယ်လက်လက်ဆက်ဆက်တင်းနေမျိုးကိုစားမယ်ဆိုလို့ရှိရင်ကျန်းမာရေးနဲ့ပို့ပြီးတော့ပြည့်စုံတယ်ကိုယ်တိုင်ချက်ပြုတ်စားတော့တဲ့အခါကျတော့အစီအိုလေးပဲကိုကနေစောနိုင်တယ်စားပါဝင်မှုကိုလည်းစောထားနိုင်တယ်ပြီးအချို့မှုမတုံမှုဆိုလို့ရှိရင်လည်းအချို့မှုကြောင့်ဖြစ်တဲ့ပြဿနာတွေကင်းနိုင်တာပေါ့
ဟုတ်ကဲ့ဆရာအခုလိုဒီအသင့်လုပ်ထားတဲ့အစားအသောက်တွေဘယ်လောက်စားလို့ရှိရင်ရောအန္တရာယ်ကင်းနိုင်လဲဆရာ
ဒီကိရတော့ဆောင်ကျင်နိုင်လို့ရှိရင်တော့အကောင်းဆုံးပဲပေါ့အကယ်၍စားမယ်ဆိုလို့ရှိရင်တော့ပမာဏအဖြစ်တစ်ပတ်မှာကစင်းချင်းစားတာမျိုးကတော့စိတ်ပြဿနာမရှိဘူးနေ့တိုင်းမြန်းစားမယ်ဆိုရင်တော့ရေစိသာလို့ရှင်တော့ခုနကျမရင်းနဲ့ပတ်သက်တဲ့သူကြိုးစီဖြစ်လာနေတာ
ဟုတ်ကဲ့ဆရာဒီသတိပြုသင့်တဲ့ခုနကအသင့်လောက်ထားတဲ့အစားအစာတွေထဲမှာဆရာခုနကပြောတာတွေအပြင်တခြားရောရှိသေးလားဆရာ
အဓိကအပြင်အကျင့်လေးစားရများလို့ရှင်ဒါ အသိလို့သာတော့မဟုတ်ဘူးပေါ့ဒါမှမဟုတ်လေပဲပြုအကျင်းနေစားရဆိုလို့ရှိရင်အပြင်မှာကာဗွန်တွေပါလာတဲ့ခါကျတော့အစာရင်နဲ့ဥလန်းချောင်းဆံကနာတို့ပြုတ်ရအန္တအစာရင်နဲ့ဥလန်းချောင်းဆံကင်ဆာမျိုးဖြစ်နေတာလေရှိနိုင်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေ့မှာဟုတ်ကဲ့ပြောပါဆရာ
နောက်တစ်ခါကျတော့စူးစိပါတဲ့အစာအသောက်တွေလည်းရှိသေးတာပေါ့နော်စူးစိသုံးထားတဲ့အစာအသောက်တွေလည်းစားမယ်ဆိုလို့ရှိရင်လည်းတက်မှရည်ထိတယ်နော်အဲ့ဒီတော့အဖြစ်တော့ဒီမှာနိုင်ငံမှာပြည်တို့မြို့တီမှုန်တို့ညစ်တို့ရကြီးလော်တို့လက်ဖက်တို့အဲ့လိုမျိုးတွေကသူ့သဘာဝအကြောင်းဆိုလို့ရှိရင်သိပြီးတော့ဆက်လက်ပါပါမရှိဘူးအဲ့မှာအကြောင်းလှောက်အောင်သူစူးစေးတွေတုံ့နိုင်မျိုးရှိတယ်ဓာတုစင်းတုံးတဲ့အကြောင်းပါဆိုလို့ရှိရင်အရန်ကိုတောက်ပါတယ်ပါမငပြည့်အကြောင်းကခမိုင်မိုင်းဖြစ်တယ်အဲ့မှာအကြောင်းကအနီရောင်ပန်းရောင်ပဲပို့ပြီးတော့တန်းတယ်လို့စားလိုက်မယ်ဆိုရင်ရှားပေါ်မှာအကြောင်းကိုဆွဲပြီးတော့ကျန်ခဲ့တာမျိုးကြီးရှိတတ်တယ်ကလက်နဲ့ကန်ကြည့်တယ်ဆိုလို့ရှိရင်လေသဘာဝအကြောင်းကတက်ကိုဆွန်းတာမျိုးမရှိဘူးအဲဒီအစားအသောက်တွေကိုကန်လို့ကြည့်မယ်ဆိုလို့ရှိရင်လက်မှလည်းပဲစိုးစိအကြောင်းတွေပြေလာတတ်တယ်မျိုးလည်းရှိတတ်ပါအဲလိုစိုးစိတွေတုံးတဲ့အခါကျရင်သဘာဝစိုးစိတုံးရင်တော့လက်မှကြီးအမြင်နေတာပေါ့ဒါမှမဟုတ်ဓာတုစိုးစိတွေတုံးနေဥပမာဖြင့်အများဆုံးမြန်မာနိုင်ငံမှာပစ္စည်းရပြီးတော့ခွင့်ပြုတဲ့စိုးစိတွေကအော်ရမင်းအူတို့ပရိုတမင်းဘီတို့ဆူဒန်ဒိုင်းတို့အော်ရင်းတို့အဲ့ဒီသုံးပြီးတော့သိုးထားတယ်ဆိုလို့ရှိရင်အဲ့ဒီအစားအသောက်တွေလည်းအနေနဲ့ရှင်းနေပါတယ်အဲ့တော့ကလေးတွေမှာစားမိတယ်ဆိုလို့ရှိရင်အာယုံစူးစိုက်မှုအားနေတာတို့ကနမငင်ဖြစ်တာတို့ခန္ဓာကိုယ်ကြီးထွားမှုကိုနှိပ်ကွေတာတို့ဖြစ်တတ်ပါ
ဟုတ်ကဲ့ဆရာဒီအသင်စားအစားအသောက်ထဲမှာပေါ့နော်နောက်ထပ်ရောဒီအန်ဒီရပေးနိုင်တဲ့အနေအထားတွေရှိသေးလားဆရာ
အစားနဲ့ပတ်သက်လို့တော့တော်တော်ပြည့်စုံသွားပါပြီတကယ့်ကတော့တည်းပတ်သက်လို့ပေါ့နော်အချိုကြီးဘူးကြီးခုနောက်ပိုင်းမှာတကယ်ကြမ်းကြမ်းတောက်လာတာတွေ့ရတယ်အဲ့လိုအချိုကြီးတောက်တဲ့အတွက်လည်းကျန်းမာရေးထိခိုက်မှုကြီးရှိနိုင်ပါတယ်အဲ့တော့အချိုကြီးကိုတော့ဘာတွေပါလဲဆိုရင်အဓိကလီမျိုးပါဖော့စဖိုရက်အက်စစ်ပါတော့ကြာတတ်ပါတယ်အထူးသဖြင့်အားရှိအချိုကြီးမှာဗိထင်အောင်တောက်တဲ့ကီဖင်းတဲ့ပါတယ်စဖို့အတွက်ဆိုအကြောင်းလေးကြီးဆိုရင်အဲ့ဒီမျိုးသုံးသပ်ကြည့်မယ်ဆိုလို့ရှိရင်ပထမဖော့စဖိုရက်အက်စစ်ကကိုယ်ခန္ဓာထဲမှာများလာတဲ့ကယ်ဆီယမ်ကိုသူကကြောကြပြီအဲ့တော့ကယ်ဆီယမ်ကရှိနေသွားတဲ့အခါကျရင်အယိုးပွားတဲ့ကြောကဖြစ်စေနိုင်ပါတယ်။နောက်အဆိုရည်သွက်လိုက်တဲ့အခါကျလို့ရှိရင်ဖော့စဖိုအက်စစ်နဲ့အတူတချို့အဆိုရည်မှာသူဆက်ကလည်းကြောင်ကာဗွန်နိတ်လွတ်ထားတဲ့အဆိုရည်မှာဆိုတော့တချို့အက်စစ်တွေပါ။အဲ့စတူအက်စစ်နဲ့ဖော့စဖိုအက်စစ်ပေါင်းပြီးတဲ့အခါတောက်ဖို့စားတာကိုဖြစ်သေးတယ်။နောက်ကြကားတတ်ပါတယ်။အဝါလုံးချင်းကိုဖြစ်သေးတယ်။သွားတွေတောက်ဖို့စားတာဖြစ်သေးတယ်။ကလေးတွေမှာဆိုလို့ရှိရင်တော့အာရုံစူးစမ်းမှုအားနည်းတဲ့ကဏ္ဍမဏီဖြစ်တဲ့ယောဂါကိုဖြစ်စေနိုင်ပါတယ်။နောက်ဒီအာဖစ်အချို့တွေမှာကီဖင်းတဲ့အများကြီးထင်တာရှိတယ်။ကီဖင်းတဲ့များတဲ့အခါကျရင်ညာဘက်အိတ်မပြောတာ၊ကျဉ်တုံတာ၊သွေးပေါင်းကျဉ်တက်တာ၊ဆင်းပါအောင်တာအဲ့လိုမျိုးတွေဖြစ်ပြီးတစ်ခါလေနှလုံးခုန်မမှန်တာတွေတောင်ဖြစ်သွားနိုင်ပါတယ်။နောက်ဒီကီဖင်းတဲ့ကရေစာတဲ့ရေငတ်တဲ့အာတာကိုမပြေဘူး။မပြေတဲ့အခါကျတော့တောင်းရင်တောင်းရင်တောင်းရင်လည်းပို့ပြီးတော့တောက်တယ်ကျမရေစုစုကိုဖြစ်နေတော့ကီဖင်းတဲ့ကဆွဲလန်းမှုလည်းဖြစ်တတ်ပါတယ်။နောက်တချို့အချို့ကအရောင်လေးတွေစအောင်တချို့ဈေးသက်တာလည်းအချို့ရှိမှဆုလို့ကျဓာတုစိုးစီးတွေသူတို့ဖြင့်စက်ရုံမှာသုံးနေစိုးစီးတွေကိုထည့်ရတဲ့အတွက်ကြောင့်အဲ့မှာကြောက်ကက်အသေးပျက်စီးတာလို့ဆက်စားရောဂါဖြစ်တာလို့ဖြစ်တယ
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကဏ္ဍပါရှင်။ဒီကျမရေကဏ္ဍရဲ့ပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါတယ
်။သတ္တရှင်များရှင်မြန်မာနိုင်ငံမှာတံတန်းကနေကိုရန်တီအတန်းတင်ဆောင်မြေပွဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပြီးအရေးချင်းစင်သတ်မှတ်တဲ့စနစ်ကိုအစားထိုးဖို့ရပြင်ဆင်နေပါပြီ။နှစ်ပေါင်းများစွာကျင့်သုံးလာတဲ့ဆောင်မြေပွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်ကြိုးဆိုသူတွေလည်းရှိကြသလိုအရေးချင်းစင်သက်မဲ့ရမှာပွင့်လင်းမြင်သာမှုမရှိမှာကိုစိုးရိမ်သူတွေလည်းရှိကြပါတယ်။ပညာရေးကဏ္ဍမှာပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့စနစ်တည်ပေါ်မျှော်လင့်ချက်တွေပဲဖြစ်ဖြစ်စိုးရိမ်မှုတွေပဲဖြစ်ဖြစ်ကိုယ့်ရဲ့ကိုယ်ပိုင်သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ရာဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-8-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလံအစီအစဉ်ကကြိုဆိုပါရရှင်။
စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုမြန်မာရေးသုံးသက်ချက်ကိုနာစင်ကြရပါမယ်။အနောက်တိုင်းဒီမိုကရေစီအဖွဲ့အစည်းတွေရဲ့အကူအညီကိုရယူတဲ့နေရာမှာဆင်းရဲတဲ့နိုင်ငံတွေမှာစွန့်ရီဖွံ့ဖြိုးတိုးတက်ရေးကိုအဓိကထားလာတဲ့အကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါရရှင်။
မဆီဆိုရခင်မှာပြပအကူအညီအများဆုံးပေးသူဟာတရုတ်ထိုင်းနဲ့ဂျပန်ဖြစ်ပြီးကိုနီကိုဟာနဲ့ကူညီတာမျိုးဘူဝါဒသဘောတရားထုတ်ပြန်တာမျိုးမရှိသလောက်ဖြစ်ပါတယ်။ဒါပေမဲ့ OEDC ကအနိုင်တန်းဥစုကတော့သူတို့သတ်မှတ်ထားတဲ့မူနဲ့ညီမှနိုင်ငံခြားအကူအညီပေးတယ်လို့မြင်ပါတယ်။ဒါကြောင့်နိုင်ငံခြားအကူအညီထိရောက်စွာပေးနိုင်မှုအတွက်2005မှာ Paris သဘောတူချက်ကိုရယူပါတယ်။အဲ့ဒီတော့ကဗမာအစ်စ်အစိုးရကိုစီရင်သွင်းတာမဟုတ်ပါဘူး။ဗိုလ်ချုပ်မူကြီးတန်းရွှေကလည်းပြည်မနာကြက်ပြေးမှနေပြီးတော့တိဆောက်ဖို့သာစိတ်ဝင်စားပါတယ်။ Paris သဘောတူညီချက်မှာအခြေခံပြီး2008 Accra သဘောတူညီချက်2017 Busan သဘောတူညီချက်စတာတွေကိုရယူတာမို့အနောက်တိုင်းအကူအညီရယူလို့တဲ့နိုင်ငံဟာဒီမူဝါဒတွေနဲ့အညီလုပ်နိုင်ဖို့ကြိုးပမ်းရပါလိမ့်မယ်။ဦးသိန်းစိန်အစိုးရကလည်းဒီသဘောကိုလိုက်ပြီး2023 ဇန်နဝါရီမှာနေပြည်တော်သဘောတူညီချက်ကိုကျင်းပပါတယ်။ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လာရင်အယတအဖွဲ့နဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုတိုင်ပင်ဆွေးနွေးဖို့အစိုးရမှတာဝန်ရှိလာပါတယ်။ဒီမိုကရေစီဒလိရှင်သန်ရေးညီညာရေးတရားမျှတစွာဖွံ့ဖြိုးရေးနဲ့သိသာမြင်သာရေးစတာတွေကိုဦးစားပေးဖို့တာဝန်ရှိပါတယ
်။ Paris မူဝါဒအရအကူအညီယူတဲ့နိုင်ငံဟာဖွံ့ဖြိုးရေးစီမံကိန်းကိုရေးဆွဲဖို့လိုပါတယ်။စီရင်မှုကြဆင်းရဲနဲ့မညီမျှမှုရော့ပါရေးစီမံကိန်းတွေမှာထွက်ပေါ်လာတဲ့ရလတ်ကိုအဓိကထားပါတယ်။စီမံကိန်းအကောင့်ထည့်ဖော်စဉ်အတွင်းမှာတိုးတက်မှုကိုစောင့်ကြည့်နိုင်ဖို့လိုပါတယ်။အလှူရှင်နိုင်ငံတွေဟာဖွံ့ဖြိုးမှုမိတ်ဖက်နိုင်ငံတွေဖြစ်လာပြီးအပြန်အလှန်နားလည်မှုအပြည့်နဲ့ညှိနှိုင်းဆောင်ရွက်ရမှာဖြစ်ပါတယ်။အမျိုးသားဖွံ့ဖြိုးရေးစီမံကိန်းရေးဆွဲရမှာအယက်သားအဖွဲ့အစည်းနဲ့လွှတ်တော်ပါဝင်လာအောင်အစိုးရကကြိုးပမ်းရပါလိမ့်မယ်။ဖွံ့ဖြိုးမှုမိတ်ဖက်နိုင်ငံတွေကလည်းအစိုးရစွမ်းရည်တိုးတက်လာရေးနဲ့တာဝန်ခံမှုရှိရေးအတွက်ကူညီရမယ်လို့ဆိုပါတယ်။ဦးသိန်းစိန်ရဲ့ပြုပြင်ရေးအစီအစဉ်မှာငြိမ်းချမ်းရေးနဲ့အစိုးရစွမ်းရည်မြင့်တင်ရေးကိုအစပြုသွားတာတွေ့ရပါတယ်
။မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုအောင်မြင်ဖို့အရေးမှာအစိုးရရန်တရားကိုဘယ်လောက်ပြုပြင်နိုင်သလဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့အလှူရှင်နိုင်ငံတွေကယူဆပါတယ်။နှစ်ပေါင်းများစွာအကျင့်ပြက်လာတဲ့အစိုးရရန်တရားကိုလောက်ရီကရင်ရှိလာအောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားလာကြပါတယ်။အရင်ကတော့အသက်ပညာအကူအညီပေးတာမျိုးသာရှိပါတယ်။အခုတော့ကိုယ်တိုင်ပြဿနာဖြေရှင်းနိုင်အောင်စွမ်းရည်မြင့်တင်ဖို့ capacity development ကိုအဓိကထားလာကြပါတယ်။စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးကိုအတိတ်ပဲအမျိုးမျိုးဖွင့်ဆိုကြတာရှိပေမဲ့နိုင်ငံခြားအကူအညီပေးမှုမှာတော့စွမ်းရည်ရှိလာအောင်နိုင်ငံခြားကဝင်ရောက်ကူညီဖို့ဖြစ်ပါတယ်။ဂန္ဓာပေါင်းစုံစွမ်းရည်မြင့်တင်ရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်တည်ထောင်ရေးဟာတွန်တွဲနေပါတယ
်။ Paris နဲ့ Busan မူဝါဒတွေမှာဖော်ပြတဲ့မိမိကိုယ်တိုင်စီမံကိန်းရေးဆွဲအကောင့်ထည့်ဖော်ရေးကိစ္စမှာပြည်တွင်းအဖွဲ့အစည်းတွေရဲ့လုပ်ရည်ကိုင်ရည်ရှိမှုဟာအဓိကဖြစ်ပါတယ်။အဖွဲ့အစည်းတွေစွမ်းရည်မရှိတဲ့အတိုင်းပြည်မှာကိုယ်တိုင်စီမံကိန်းချပြီးအကောင့်ထည့်ဖော်နိုင်အောင်နိုင်ငံခြားကကူညီရမယ်ဆိုတဲ့သဘောဖြစ်ပါတယ်။တိုင်းသူပြည်သားအကျိုးကိုထိရောက်စွာဆောင်ရွက်နိုင်ဖို့အတွက်အစိုးရစွမ်းရည်ဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့ဖြစ်ပါတယ်။နိုင်ငံသူနိုင်ငံသားတွေလုပ်ရည်ကံရည်ရှိလာစေဖို့ပေါကလိကလုပ်ငန်းကဏ္ဍတွေမှာစွမ်းရည်ဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့လိုပါတယ်။ဒါကြောင့်ဆင်းရဲတဲ့နိုင်ငံတွေကိုအကူအညီပေးရမှာစွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာအရေးအကြီးဆုံးဖြစ်တယ်လို့ Paris, Accra နဲ့ Busan သဘောတူချက်တွေမှာအလေးပေးဖော်ပြထားပါတယ
်။ကမ္ဘာ့ဘာနဲ့အာရှဖွံ့ဖြိုးရေးဘဏ်တွေကလည်းနိုင်ငံစွမ်းရည်ဖွံ့ဖြိုးတိုးတက်ရေးကိုဦးစားပေးပြီးအကူအညီပေးကြပါတယ်။အစိုးရရန်တရားဟာစစ်ဘုဟောင်းနဲ့စစ်ဘုတွေကြီးစိုးရနေရာဖြစ်လို့ပြည်သူအကျိုးပြုစီမံကိန်းရေးဆွဲဖို့အခက်အခဲရှိပါတယ်။အမိတ်နာခံဖို့သာအဓိကထားလာတဲ့ဝန်ထမ်းတွေဟာပြဿနာဖြေရှင်းနိုင်တဲ့စွမ်းရည်ကိမဲ့နေတာမို့စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ကြောင်းဦးသိန်းစင်ကလည်းအတိအမှတ်ပြုပါတယ်။ဒါကြောင့်ဖွံ့ဖြိုးမှုအစီအစဉ်တစ်ယောက်အောင်မြင်ရေး2023နေပြည်တော်သဘောတူချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ နိုင်ငံခြားအကူအညီပေးရမှာအလူရှင်နိုင်ငံနဲ့အဖွဲ့အစည်းကချမှတ်ထားတဲ့စည်းကမ်းနည်းလမ်းတွေကိုလိုက်နာရတာများပါတယ်။အခုနောက်ဆုံးချမှတ်တဲ့စည်းမျဉ်းကတော့နိုင်ငံခြားအကူအညီလက်ခံတဲ့တိုင်းပြည်မှာစွမ်းရည်ရှိဖို့ဖြစ်ပါတယ်။စွမ်းရည်ရှိတဲ့နိုင်ငံကသာဖွံ့ဖြိုးရေးစီမံကိန်းရေးဆွဲအကောင့်တွေပေါ်နိုင်စွမ်းရှိမယ်လို့ယူဆပါတယ်။ဦးသိန်းစင်အစိုးရလက်ထက်ကရင်ဆိုင်ခဲ့ရတဲ့စွမ်းရည်ဖွံ့ဖြိုးရေးပြဿနာကို NLD အစိုးရဆက်လက်ရင်ဆိုင်နေရပါတယ်။အနည်း90စွမ်းရည်ကင်းမဲ့လာတဲ့အဖွဲ့အစည်းတွေကို9နှစ်အတွင်းစွမ်းရည်ရှိလာအောင်လုပ်ဖို့ပဲဖြစ်ပါတယ်ခင်ဗျာ
။ဦးဟောင်ခဲရဲ့မြန်မာရေးသုံးသပ်ချက်ကိုခုလိုကြာသာရေးနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ Washington DC ကနေပြီးတော့ကျွန်မတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကန်တာကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနေဆက်ဒေတာကနေတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့ TNL တို့ကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်နိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟန်နရီဗန်ဂျီယူဟာချင်းပြည်နယ်ကိုတွားရောက်ခဲ့တဲ့ဆိုတာနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ဌာနချုပ်မှကျင်းပတဲ့ရှမ်းပြည်အမျိုးသားနေ့အခမ်းအနားမှာရှမ်းကောင်းဆောင်တွေဘလို့ပြောဆိုမှုတွေရှိခဲ့ပါတယ်ဆိုတာတွေကိုကြားကြရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်တော့ဆန်မန်းကွန်းဒေသဘက်မှာလှုပ်ရှားနေတဲ့ရှမ်းပြည်တို့တဲ့ရေးပါတီမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့သူ့ရဲ့စီရေးမဟာမိတ်ဖြစ်တဲ့တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဖေဖော်ဝါရီလ5ရက်နေ့ခင်းပိုင်းကနေညပိုင်းအထိတိုက်ပွဲအပြင်းအထန်ဖြစ်ပွားရာမှာနှစ်ဖက်ကြာဆုံးမှုရှိခဲ့ပြီး SSPP SSA ဘက်ကတိုတင်ပြင်ဆင်မှုမရှိလိုက်တဲ့အတွက်အကြအဆုံးပိုများတယ်လို့သိရပါတယ်ရှမ်းပြည်တို့တဲ့ရေးပါတီပြောခွင့်ရပုံမူကြီးဆိုင်းစုကတော့တိုက်ပွဲဖြစ်ပွားရတဲ့ကိစ္စနဲ့ပတ်သက်ပြီးဖြေရှင်းဖို့တအောင်းကောင်းဆောင်ဘက်ကိုဆက်သွယ်ခဲ့ကြအောင်အခုလိုအချင်းချင်းကြားပစ်ခတ်မှုတွေဖြစ်နေရင်စစ်အာဏာရှင်တွေညှို့မှန်းတဲ့လမ်းကြောင်းထဲကျရောက်သွားနိုင်ကြောင်းပြောဆိုပါတယ်လက်ရှိမှာပစ်ခတ်တိုက်ခိုက်မှုထပ်မဖြစ်ဘူးဆိုပေမဲ့ဖေဖော်ဝါရီလ6ရက်နေ့အထိနှစ်ဖက်တင်းမာနေတဲ့အနေအထားရှိနေသေးတာကြောင့်ဒေသခံလူထုတွေသတိထားသွားလာနေရကြောင်းကြောင်မဲမြို့နေဒေသခံတွေကပြောပါတယ
်နိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟင်နရီပန်ထီယူဟာချင်းပြည်နယ်ကိုဖေဖော်ဝါရီလ3ရက်နေ့ကပြည်ထောင်စုဝန်ကြီးတွေနဲ့သူတွေ့ရောက်ခဲ့ပြီးဒေသတွင်းလူအချင်းနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုလှည့်လာခဲ့ကြပါတယ်ဒီခရီးစဉ်ဟာနိုင်ငံတော်ကြီးကဲဒုတိယသမ္မတရာသူစတင်တာဝန်ယူထမ်းဆောင်ပြီးသူရဲ့ပရမအဆုံးချိန်ချင်းပြည်နယ်ခရီးစဉ်ဖြစ်ပြီးဒေသခံချင်းပြည်သူလူထုတွေကလည်းတောင်းတဖြဖြနဲ့ကြိုဆိုခဲ့ကြပါတယ်။လေးရကြံမြင့်ခဲ့တဲ့ဒီခရီးစဉ်မှာဒုတိယသမ္မတနဲ့ဖွဲ့ဟာချင်းပြည်နယ်မြောက်ပိုင်းမြို့ကြီးတွေဖြစ်တဲ့တီးသိမ်၊သွန်းဆန်၊ဖလန်ဟာကာ၊ထန်တလန်နဲ့ရီမြို့တို့ကိုတွားရောက်ခဲ့ပြီးဒေသခံပြည်သူတွေနဲ့တွေ့ဆုံတာတွေ၊ဒေသတွင်းဖွံ့ဖြိုးရေးချင်းတွေဖလန်မြို့နယ်မှာရှိတဲ့လုံဘီစာပြေရေးသိပ်ပံကျောင်းကိုဖေဖော်ဝါရီလ4ရက်နေ့မှာဖွင့်လှစ်ပေးခဲ့ပြီးတီးသိမ်မြို့နယ်ကမဏိပူရမြစ်ကူးကျိုးသရာတည်ဆောက်နေမှုဖလန်လေရင်ကွင်းစီမံကိန်းတည်ဆောက်မှုဟာကားမြို့ရေပေးဝေရေးစီမံကိန်းတည်ဆောက်မှုအခြေအနေတွေကိုလေ့လာခဲ့တယ်လို့သိရပါတယ
်ရခိုင်ပြည်နယ်မောင်တော်ဘူးတိတောင်နဲ့ရသေးတောင်မြို့နယ်၃ခုအတွက်မြန်မာအစိုးရကနေမေယူ FM ရေဒီယိုလိုင်းတစ်ခုကိုဖေဖော်ဝါရီလ4ရက်နေ့ကစပြီးမြန်မာရခိုင်ဘင်္ဂလီ၃ဘာသာနဲ့စမ်းသပ်ထုတ်လွှင့်နေပါတယ်ဒီလိုထုတ်လွှင့်ရတာဟာရခိုင်ပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုကူညီထောက်ပံ့ရေးနဲ့ပြည်လည်ထူထောင်ရေးကျန်းမာရေးနဲ့လူဝင်မှုကြီးကြပ်ရေးစတဲ့သတင်းတွေကိုထုတ်လွှင့်နေသလိုတရားဥပဒေစိုးမိုးရေးအပါအဝင်တည်ငြိမ်အေးချမ်းရေးကိုရည်ရွယ်ပြီးစမ်းသပ်ထုတ်လွှင့်နေတာဖြစ်တယ်လို့ပြန်ကြားရေးဌာနပြောရေးဆိုခွင့်ရှိသူဦးမြင့်မောင်ကပြောပါတယ်မြန်မာတိုင်းရင်းသားထဲမှာမပါဝင်တဲ့ဘင်္ဂလီဘာသာနဲ့အခုလိုထုတ်လွှင့်တာဟာမသင့်တော်သလိုဒေသခံရခိုင်တိုင်းရင်းသားတွေရဲ့စံတာနဲ့မကပ်ညီတဲ့အတွက်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့အခုရက်ပိုင်းအတွင်းကန့်ကွက်မှုတွေလုပ်ဖို့စီစဉ်နေပြီးဒီလ20ရက်နေ့မှာကျင်းပမယ့်ရခိုင်ပြည်နယ်လွှတ်တော်မှာလည်းအရေးကြီးအဆိုတင်သွင်းဖို့ရခိုင်အမျိုးသားပါတီကစီစဉ်နေတယ်လို့သိရပါတယ်
ကချင်ပြည်နယ်မြစ်ကျဉ်းနှမြို့မှာမြစ်ဆုံရေကရာတိစောက်ကျင်းစီမံကိန်းနဲ့ပတ်သက်ပြီးတော့ IFC World Bank ထောက်ပံ့မှုနဲ့ Fan Spring Hotel မှာဖေဖော်ဝါရီလ2ရက်နေ့ကကျင်းပခဲ့တဲ့စည်းဝေးကိုမြစ်ဆုံဒေသခံတွေကနေလာရောက်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အခုလိုသဘာဝစီးဆင်းနေတဲ့မြစ်ကိုမဖျက်ဆီးလိုက်ဖို့နဲ့စီမံကိန်းကြောင့်ပြောင်းရွှေ့ခံခဲ့ရတဲ့ရွာ6ရွာကဒေသခံတွေနေရပြန်လာနိုင်ရေးတို့ကိုတောင်းဆိုနေတဲ့ချိန်မှာစီမံကိန်းကိုရပ်သားဖို့မဟုတ်ပဲတခြားအကောင့်တွေဖော်ဖို့ကြိုးပမ်းနေတဲ့ပယ်ဖွဲ့စည်းပယ်ကုမ္ပဏီကိုမဆိုကန့်ကွက်သွားမယ်လို့ဟိုတယ်ရှိမှလာရောက်ဆန္ဒပြခဲ့ရတဲ့ဒေတာခံမျိုးသမီးတွေကပြောပါရယ်အခုလိုရေကာရာစီမံကိန်းအစည်းအဝေးနေမှုနဲ့ပတ်သက်ပြီးတော့ကချင်နိုင်ငံရေးပါတီများပေါင်းစည်းထားတဲ့ဖွဲ့ကလည်းကန့်ကွက်ကြေညာချက်ထုတ်ပြန်ခဲ့ပါသေးတယ
်မွန်ပြည်နယ်အတွင်းမှာမွန်နိုင်ငံရေးပါတီတွေဖေဖော်ဝါရီလကုန်တဲ့အထိတပါတီတဲ့အဖြစ်အကောင့်အထည်မဖော်နိုင်ဘူးဆိုရင်မိမိတို့ရေးဆွဲထားတဲ့ road map ကိုအခြေခံပြီးဆက်လက်အကောင့်အထည်ဖော်သွားမယ်လို့မွန်နိုင်ငံရဲ့ညီနိုင်ရဲ့အဖွဲ့ကော်မတီဝင်တွေကပြောပါတယ်မွန်တန်ကားတော်တွေမွန်ပြည်သူတွေရဲ့တောင်းဆိုချက်အရမွန်အမျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအမျိုးသမီးပါတီမွန်တို့ပေါင်းစည်းနိုင်ရဲ့အတွက်မွန်ပါတီပေါင်းစည်းရေးညီနိုင်ရဲ့အဖွဲ့ကိုဖွဲ့စည်းလှုပ်ဆောင်နေပေမဲ့ပေါင်းစည်းရေးအတွက်ထူးခြားမှုမရှိသေးတဲ့အခြေအနေမှာရှိနေပါတယ်ညီနိုင်ရဲ့အဖွဲ့ဟာ2016ခုနှစ်အောက်တိုဘာလ18ရက်နေ့တန်ကားတော်တွေမွန်ပြည်သက်ပါတီကကိုယ်စားလှယ်တွေလူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့စတင်ဖွဲ့စည်းခဲ့ပြီးညီနိုင်ရဲ့ကာလ3လပြည့်ခဲ့ပြီဖြစ်တယ်လို့ဖေဖော်ဝါရီလကုန်တဲ့အထိညီနိုင်လို့မရဘူးဆိုရင်နီလန်းအစ်စ်နဲ့ဆက်လက်အကောင့်ထဲပေါ်သွားမယ်လို့ကော်မတီကနေအစီရင်ခံစာထုတ်ပြန်ထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဖေဖော်ဝါရီလ9ရက်နေ့မှာကြာရောက်တဲ့ည90ပြည့်ရှမ်းပြည်အမျိုးသားနေ့ကိုရှမ်းပြည်နယ်အတွင်းဒေသအသီးသီးမှာကျင်းပခဲ့ကြသလိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်ဌာနချုပ်လွယ်တိုင်းလမ်းမှာလည်းစီကားစွာကျင်းပခဲ့ပါတယ်။ဒီလိုမျိုးကျင်းပခဲ့တဲ့ရှမ်းအမျိုးသားနေ့မှာရှမ်းကောင်းဆောင်တွေဘလို့ပြောဆိုမှုတွေရှိခဲ့ပါသလဲဆိုတာကိုနမ်ဟုံကနေခုလိုစူးစီးတင်ဆက်ပေးထားပါတယ်။
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ဌာနချုပ်လွယ်တိုင်းလျှံမှကျင်းပတဲ့90ပြည့်ရှမ်းပြည်အမျိုးသားနေ့အခမ်းအနားမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အတွက်ပင်လုံစာချုပ်ကိုပြန်ကြည့်တင်ကြောင်းဒုတိယပို့ချုပ်ကြီးရစစ်ကရှမ်းဘာသာနဲ့အခုလိုပြောပါတယ
်ပွန်တာကန်မောင်ဟောခါတီဥပမနနန်ဟောခါဒွေခံပွန်ဘက်
နိုင်ငံရေးဆွေးနွေးဖို့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့1940ခုပင်လုံစာချုပ်ကိုပြန်ကြည့်တင်ပါတယ်ပင်လုံစာချုပ်ထဲကဘယ်အပိုင်းကိုပြန်ယူတင်လဲဘယ်အပိုင်းကိုပြန်ပြင်တင်လဲဆိုတာကိုသုံးတပ်ပြီးတော့မှဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်သွားရပါမယ်
ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ရဲ့နာယကဒုတိယဗိုလ်ချုပ်ကြီးစုထံကတော့စစ်အုပ်ချုပ်ရေးစနစ်ကြောင့်နှစ်ပေါင်း90ကြာအောင်ဖက်ဒရယ်ပြည်ထောင်စုမတည်ဆောက်နိုင်သေးတဲ့အပြင်ရှမ်းပြည်မှာစစ်ဘေးရှောင်တွေနေ့စဉ်တိုးလာနေတာဖြစ်တယ်လို့ပြောဆိုပါတယ်
အပင်လုံးကတိကူတွေကိုအထူးသဖြင့်ဆွေးရပါလေဆိုပလိုက်တာပဲဒါသူတို့ကဒီရှမ်းပြည်ကိုလည်းလာပါတော့မဘူကြလမ်းမိုးတော့ဘာသာလူမျိုးကြီးဝါသားကျင့်သုံးတော့မှတခြားလူမျိုးငယ်တွေကိုဝါမျိုးချင်းတဲ့အတွက်ကြောင့်အခုကြည့်ကြစစ်ကိုဆင်နေနေတာဖြစ်တယ်အခုဖြစ်ဖေးဆောင်တဲ့လူတွေမပြားသေးတာ
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီလည်းဖြစ်တဲ့ဇိုင်းလက်ကတော့တန်းတူရေးအတွက်ညီညီညွတ်ညွတ်နဲ့ကြိုးပမ်းချဖို့ပြောဆိုပါတယ
်ဒီဘက်ကနေရနေဟာရှမ်းစော်ဘွားရင်နဲ့ရှမ်းပြည်လူတွေအတူလက်တွဲပြီးတော့မှရှမ်းပြည်ရေးကိုဝိုင်းဝန်းလုပ်ကြမယ်လို့သဘောတူညီချက်ကြတဲ့နေ့ဖြစ်တယ်ရှမ်းပြည်လူတွေအားလုံးရဲ့သမိုင်းကြောင်းမှာအဲ့ဒါရေးပါတယ်ချက်ဖြစ်တယ်အဲ့ဒီတို့ဒီညမှာဖက်ပေါင်း90ပြီဆောင်းလာရတယ်ထပ်ပြီးမဆောင်းရအောင်ကျွန်တော်တို့ဒီပြီးလုံးညညစွာနဲ့ပို့ပြီးတော့မှကြိုးပမ်းအားထုတ်ဖို့လိုတယ်လို့ပြင်းတယ
်ရှမ်းပြည်မြို့သားနေအခမ်းအနားကိုရှမ်းပြည်နယ်မြို့တော်တွေဖြစ်တဲ့တောင်ကြီးမြို့လာရှိုးကျိုင်းတုံမြို့တွေမှာအပြင်တမိုင်းဝင်ပင်လုံမှာလည်းကြီးကျယ်ခမ်းနားစွာနဲ့ကျင်းပခဲ့ပါတယ် RCSS SSA ဌာနချုပ်လွိုက်တလျံမှာကျင်းပတဲ့ပွဲမှာတော့အပြည်ပြည်ဆိုင်ရာတန်ယုံ40ကျော်ကိုဖိတ်ကြားပြီးပြည်တွင်းပြည်ပတည်င်းဌာန20ကျော်ကိုလည်းဖိတ်ကြားပါတယ်ရှမ်းပြည်တွင်းပြည်တို့လူထုနဲ့ထိုင်းနိုင်ငံရောက်ရှမ်းရွှေပြောင်းအလုပ်သမားတတောင်းနီပါပွဲတက်ရောက်ခဲ့ပါတယ်ရှင
်ဆက်ပြောမြန်မာနိုင်ငံအတွင်းမှာနှစ်လကြာရှည်စွာဖြစ်ပွားနေတဲ့ပြည်တွင်းစစ်ရဆေးနိုင်ရေးအတွက်နိုင်ငံအနှံ့မှာတောင်းဆိုဆန္ဒထုတ်ဖော်ခဲ့သလိုမုံပြင်းနယ်မော်လမြိုင်မြို့မှာလည်းမွန်ဗမာကရင်နဲ့ပအုပ်တိုင်းသားတွေစုပေါင်းပြီးတော့ဖေဖော်ဝါရီလပထမအပတ်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်တိုင်းနာလနဲ့ကန်အဖွဲ့တွေနဲ့မြမတက်မလို့ကြားမှာဖြစ်ပွားနေတဲ့ပဏိပခတွေကိုလည်းနိုင်ငံရင်းနှီးနဲ့ဖြည့်ရှင်ချဖို့ကိုမွန်ပြည်နယ်အရက်ဘတ်လူမှုအဖွဲ့စည်းတာဝန်ရှိသူတွေကတိုက်တွန်းခဲ့ပါတယ်။အပြည့်စုံကတော့မင်းရင်စနိုင်းကနေခုလိုတင်ဆက်ထားပါတယ်။
ကတော့မွန်ပြည်နယ်အတွင်းမှာနေထိုင်နေကြတဲ့မွန်ဗမာကရင်နဲ့ပအိုတိုင်းရင်းသားတွေစုပေါင်းပြီးတော့ပြည်သွင်းစီရက်ဆက်ဖို့ဆန္ဒပြတောင်းဆိုနေကြတဲ့အထံတွေပဲဖြစ်ပါတယ်တောင်ဆိုဆန္ဒပြပွဲမှာပါဝင်ခဲ့တဲ့မွန်ပြည်နယ်ရပ်ဖက်လူမှုဖွဲ့စည်းကွန်ရက်ကဥဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးကိုကိုစောကအခုလိုပြောပါတယ
်အဓိကကတော့ဗမာပြည်ကြီးကငြိမ်းချမ်းရဖို့လိုအပ်နေတယ်ငြိမ်းချမ်းရှိမှပဲတိုင်းပြည်ကတိုးတက်မယ်ဆိုတော့ငြိမ်းချမ်းရဖို့အတွက်စုပေါင်းပြီးတောင်းဆိုရခြင်းဖြစ်တယ
်ပြည်သွင်းစစ်ရက်ဆက်ဖို့တောင်းဆိုတဲ့ပွဲကိုတိုင်းရနာပေါင်းစုံရပ်ဖက်လူမှုဖွဲ့စည်းကွန်ရက်ပေါင်းစုံနဲ့လူငယ်ကွန်ရက်မြို့သမီးကွန်ရက်တို့ဦးဆောင်ပြီးတော့နိုင်ငံတော်ရဲ့ရေရှည်တည်တော်ငြိမ်းချမ်းရေးတည်ဆောက်ရနဲ့နိုင်ငံရဲ့ပဋိပက္ခတွေကိုနိုင်ငံရဲ့နည်းနဲ့ညှိနှိုင်းအပြေရှားဆောင်ရွက်သွားနိုင်ရာရည်ရွယ်ကျင့်ပတာဖြစ်ပါတယ်ပမာတိုင်းရနာမခံခံမိကလည်းဒုမရဲ့တိုက်တွန်းချက်တွေကိုအခုလိုပြောပါတယ
်
ပြည်တွင်းစစ်တွေရမတာလင်းငိမ့်ချမယ်လို့ကရင်တိုင်းရင်သားစောပတိန်ကပြောပါဗျာ။င
ိမ့်ချမ်းသွားနဲ့အေးစစ်စစ်ဖြစ်သွားကြလို့ဆိုရင်အလုံးကောင်းတယ်ဆိုတဲ့သဘော
။တိုင်းရင်သားပေါင်းစုံတို့ဟာပြည်တွင်းစစ်ရက်ဆဲဖို့ကြွေးကြော်တန်တွေနဲ့တောက်ဆူခဲ့ကြတဲ့အပြင်တချင်းတွေကပြားတွေနဲ့လည်းတီးဆိုရွက်ဆူခဲ့ကြပါဗျာ။ပြည်တွင်းစစ်ရက်ဆဲဖို့တောက်ဆူတဲ့လှုပ်ရှားမှုဟာမွန်ပြည်နယ်အပြင်မန္တလေး၊ရန်ကုန်၊မကွေး၊တဝဲစတဲ့မြို့တွေမှာလည်းပြင်းပပြုတ်လောက်ခဲ့ကြပါဗျာ။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
ထိုင်းနယ်စပ်ဒေသကနေတိုင်းရင်းသားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းပြန်လည်နားဆင်နိုင်ပါတယ်မနေ့ကတောက်ကြနေမနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ကြာသာပတင်းနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်အစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။သမ္မတဒေါ်နယ်ထရမ့်ကတရားစီရင်ရေးပိုင်းကိုအပြင်းထန်ဥပဒေပြောဆိုတာဟာအာရုံစိတ်ပစ္စည်းအားယုံကြည်ချက်ယုံနေစရာပါပဲလို့တရားလှုပ်တော်ချုပ်တရားသူကြီးဖြစ်သမ္မတထရမ့်ကအမည်စရင်တင်ထားတဲ့ Neil Gorsuch ကပြောလိုက်ပါတယ်။ဗိုလ်ဒူးနေကဒီမိုကရက်ထက်လွတ်တော်မှ Richard Blumenthal နဲ့နှစ်ယောက်တည်းတခြားတွေ့ဆုံချိန်တွင်တရားသူကြီး Gorsuch ကအဲ့လိုပြောသွားတာပါ။ Mr. Gorsuch ပြောတာကိုထက်လွတ်တော်မှ Blumenthal ကအများသိအောင်ပြန်ပြောတာဖြစ်ပါတယ်။Mr. Gorsuch ပြောစကားရဲ့အဓိပ္ပာယ်အနှစ်သာရဟာအဲ့ဒီအတိုင်းပဲဆိုတာကိုသူ့ရဲ့ယုံကအတည်ပြုထားပါဗျ။ IS အဖွဲ့ကိုတိုက်ခိုက်နေတဲ့တပ်ဖွဲ့တွေဟာမိုဇူးလ်နဲ့ရက်ကာမျိုးတွေကို IS အဖွဲ့လက်ထက်ကနေနောက်6လအတွင်းပြန်သိမ်းယူဖို့ခန့်မှန်းထားတယ်လို့ယူရမှာရှိတဲ့ American ထိပ်တန်းတပ်မှုတူကပြောလိုက်ပါဗျ။တီဂရစ်မြစ်အရှေ့ပိုင်းကမိုဇူးလ်မျိုးပဲချမ်းကိုအီရတ်တပ်ဖွဲ့တွေကထိန်းချုပ်ထားပြီးမကြခင်မှာပဲမျိုးရဲ့အနောက်ချမ်းကိုထိုးစစ်ဆင်မယ်လို့ခန့်မှန်းထားပါဗျ။စီးရီးယားနိုင်ငံနယ်ဇန်နာဂါဇီယန်တပ်မျိုးပြင်မှာဖောက်ခွဲပစ္စည်းကီလိုဂရမ်150ကိုသိမ်းမိပြီး IS စစ်သွေးကြွားလိုတန်တရားရှိသူ4ဦးကိုတူရကီအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒိုဂန်သတင်းဌာနကပြောပါတယ်။အသေးခံဖောက်ခွဲတဲ့ကပတ်တွေအဝေးထိန်းဖောက်ခွဲရေးဆက်တွေနဲ့တနက်အများပြားကိုလည်းအစွန်းရောက်ဝါဒီတွေစီကနေရဲတပ်ဖွဲ့ကသိမ်းမိလိုက်ပါတယ်။အာဖဂန်နစ္စတန်မှာနိုင်ငံတကာချက်ချင်းဤဖွဲ့ ICRC ရဲ့ရင်တန်းကိုဗိုလ်ဒူးနေကတိုက်ခိုက်ခံရလို့လူသေဆုံးမှုဖြစ်ခဲ့ပြီးတဲ့နောက်လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအားလုံးကိုအာဖဂန်နစ္စတန်မှာယာယီရဆိုင်ထားလိုက်ပြီလို့ ICRC ကကြေညာပါတယ်။အာဖဂန်မြောက်ပိုင်းဂျူးစ်ဂျမ်ပြည်နယ်မှာ IS သွေးကြွားလို့တန်များရှိသူတွေကချုပ်ကိုတိုက်ခိုက်တာကြောင့် ICRC ဝန်ထမ်း6ဦးသေဆုံးခဲ့ပါတယ်ခင်ဗျာ
။ကြာသာပတင်းနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်ဆက်မြန်းနာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။မှခွာညိုပါရှင်။
This program has come to you from the Voice of America, Washington.